Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသာရရှိများရှင်ဖေဖော်ဝါရီမြန်မာပိုင်းအစီအစဉ်2015ခုနှစ်နိုဝင်ဘာလ14ရက်စနေနေ့ည9:30အထိအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်။ဒီမှာငါဖိုင်ပါအခုညပိုင်းအစီအစဉ်တွေကိုတာဝန်တင်ဆက်သွားမှာပါရှင်
။ဒီမှာရှားဖောင်ပါဒီကနေ့ညထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုညံဝေအောင်နဲ့အတူကြီးညာပေးမှာဖြစ်ပါတယ်။ဒီကနေ့ညထိတ်တန့်ရောက်သတင်းတွေကတော့လူပေါင်း120ကျော်သေဆုံးခဲ့ရတဲ့ပြင်းထန်နိုင်ငံ Paris မြို့တိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ IS စစ်သွေးကြောအဖွဲ့တွေကပြောကြားလိုက်တဲ့အကြောင်း Paris မြို့တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ပြင်းထန်နိုင်ငံနဲ့တရားရဲရှိနေတယ်လို့ကမ္ဘာနိုင်ငံတွေကပြောလိုက်တဲ့အကြောင်းနဲ့ရွေးကောက်ပွဲကော်မရှင်ရဲ့တည်ဝင်ထုတ်ပြန်တဲ့မဲရလာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဆက်လက်ဦးဆောင်နေတဲ့အကြောင်းစားတဲ့ထိတ်တန့်ရောက်သတင်းတွေကိုနားဆင်ရဖို့ရှိပါတယ်ရှင
်ဒီကနေ့တင်ဆက်ပေးမယ့်သတင်းဆောင်ပါတွေထဲမှာတော့မနေ့ဖြန်မှာနိုင်ငံရေးပါတီအားလုံးနဲ့သမ္မတဦးသိန်းစိန်နဲ့တွေ့ဆုံဖို့ရှိပြီးရွေးကောက်ပွဲနဲ့ပတ်သက်တဲ့ကိစ္စတွေဆွေးနွေးဖို့ရှိတဲ့အကြောင်း MPC အထူးကြံပေးဦးလာမောင်ရွှေကပြောပါတယ်ရှင်
တော့ကျွန်တော်တို့ထင်တာတော့ဒီ90တပါတီရတာတပါတီနှစ်ယောက်ကောင်းဆောင်နေသမရနဲ့တွေ့မယ်ဒီလက်ရှိကိုစုတုတဲ့နေတဲ့ကိစ္စဆိုရင်တော့ဒီကောက်ပွဲနဲ့အခြားကိစ္စတွေပြောမယ်လို့တော့ကျွန်တော်တို့အဲ့လိုပဲထင်နေပြီးပါတယ်
ပြေဆုံးတော့နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီနောက်မှာတော့ထိမ့်သိမ့်ခံရတဲ့တပိမောက်ចောင်းသားတွေရဲ့နောက်ဆုံးအခြေအနေတွေနောက်ပြီးတော့ကျင်းပပြီးစီးခဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့88မျိုးဆက်ကောင်းဆောင်ကိုကိုကြီးနဲ့တွေ့ဆုံမေးမြန်းခန်းစားတာတွေကိုနားဆင်ရမှာပါအခုရင်ဆုံးတော့စနေနေ့ညပိုင်းထိမ့်သိမ့်ရောက်တဲ့တွေတွေကိုရှားဖောင်နဲ့ကိုငယ်ဝင်းအောင်တို့ကကြီးညာပေးပါအောင်ရှင်
ပြင်းထန်နိုင်ငံ Paris မြို့တော်မှာလူအများအများထိခိုက်ဒေဆုံးခဲ့ရတဲ့တိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တဲ့အကြောင်း IS စစ်သွေးကြောအဖွဲ့ကကြေညာလိုက်တဲ့တစ်ချိန်တည်းမှာပဲပြင်းထန်လုံခြုံရေးတပ်ဖွဲ့တွေကလည်းနောက်ထပ်တိုက်ခိုက်မှုတွေမဖြစ်အောင်စောင့်ကြနေကြပါတယ်။ Iran နဲ့ Syria နိုင်ငံတွေမှာလေကြောင်းစစ်ဆင်ရေးတွေကိုတုံ့ပြန်တဲ့အနေနဲ့ Paris မြို့တော်ကနေရာ6နေရာမှာစက်တိုက်ဆိုသလိုတိုက်ခိုက်မှုတွေကြောင့်လူ128ယောက်ထပ်မံတေဆုံးခဲ့ရတဲ့လောက်ရဟာသူတို့ရဲ့လက်ချက်ဖြစ်ကြောင်းစနေနေ့မှာပဲ IS အဖွဲ့ကကြေညာခဲ့တာပါ။ပြင်းထန်နိုင်ငံနဲ့ပြည်ထောင်နိုင်ငံကိုထောက်ခံသူတွေဟာသူတို့အဖွဲ့ကပြစ်မှတ်ထားတဲ့စီးရင်ရဲ့ထိတ်ဆုံးနေရာမှာရှိနေတော့မယ်လို့လည်းဖော်ပြထားပါတယ်။ Arab နဲ့ပြင်သစ်ဘာသာနှစ်ဘာသာနဲ့ရေးသားထားပြီး IS အဖွဲ့ကိုထောက်ခံတဲ့ Internet Online တွေကဖြန့်ဝေခဲ့တဲ့ကြေညာချက်စစ်မှန်ဟုတ်မဟုတ်ဆိုတာကတော့ချက်ချင်းတည်ပြလို့မရသေးပါဘူး။ပြစ်ခတ်တိုက်ခိုက်မှုကြောင့်လူပေါင်း129ဦးထက်မနည်းတေဆုံးခဲ့ရပြီးနောက်ပိုင်း3ရက်ကြာတနိုင်ငံလုံးအနေနဲ့ဝန်ထဲခြေခွေရတဲ့ထိမှဖြစ်ပြင်သစ်သမ္မတ Fraser Onlong ကစနေနေ့မှာကြေညာလိုက်ပါတယ်။ဒီတော့ကြာနေကဖြစ်ခဲ့တဲ့တုံလုတ်ဖွဲ့ပစ်ခတ်မှုတွေဟာစစ်ရေးကြေညာမှုဖြစ်တယ်လို့သမ္မတကအစ္စလာမ်ရဲ့အဖွဲ့ကိုပြစ်တင်လိုက်ပါတယ်။အကြမ်းဖက်တိုက်ခိုက်သူတွေကိုမြေလန်ရှာဖွေသွားမှာဖြစ်တယ်လို့ဒီရက်ဆက်မှုနဲ့ပတ်သက်ပြီးတော့ပြင်သစ်အနေနဲ့ပြန်လည်ခြေမုံသွားမှာဖြစ်တယ်လို့လည်းသမ္မတအော်လွန်ကကတိပေးပြောဆိုလိုက်ပါတယ်။ပြင်သစ်ရဲ့လုံခြုံရေးတပ်ဖွဲ့တွေကိုလည်းအမြင့်ဆုံးအဆင့်ထိလုံခြုံရေးချထားဖို့ဆော်ဩထားတယ်လို့လည်းသမ္မတကဆိုပါတယ်။အကြမ်းဖက်သမားတွေက Paris မြို့ကိုမောင်းမြန်တနာတွေနဲ့အသေးခံဘုံခွဲတိုက်ခိုက်မှုတွေပြုလုပ်ခဲ့တာကြောင့်စနေနေ့အထိပြင်သစ်တနိုင်ငံလုံးမှာအရေးပေါ်မဲ့ကြေညာချက်ထုတ်ပြန်ထားပါတယ်။တည်ဆုံးထားတဲ့တိုက်ခိုက်သူ၈ဦးဟာအသေးခံဘုံခွဲတိုက်ခိုက်မှုကြောင့်ဒါမှမဟုတ်လုံခြုံရေးတပ်ဖွဲ့တွေရဲ့ပစ်ခတ်မှုကြောင့်တည်ဆုံးထားတာဖြစ်တယ်လို့အာဏာပိုင်တွေကယုံကြည်နေကြပါတယ်။အကြမ်းဖက်သမားတွေထပ်မံရှိနေဦးမှာကိုစိုးရိမ်တဲ့အတွက် Paris မြို့နေရာအနီးတစ်ဝိုက်မှာရှာဖွေမှုတွေဆက်လက်လှုပ်ဆောင်နေဆဲဖြစ်ပါတယ်။စနေနေ့မှာတော့ Paris မြို့သူမြို့သားတွေအနေနဲ့အိမ်ထဲမှာပဲအားလုံးနေကြဖို့တမဒအော်လုံးကပြောဆိုထားပါတယ်။အပြင်ကိုအရေးဆုံးထွက်ကြတဲ့လူတွေအနေနဲ့ကတော့ဈေးဆိုင်တော်များများပိတ်ချထားတာတွေနဲ့ပြင်သစ်မြို့တော်ရဲ့လမ်းပေါ်တွေမှာလုံခြုံရေးအတွက်စစ်သားပေါင်း 1,500 လောက်ချထားတာကိုတွေ့ရမှာဖြစ်ပါတယ်။လာမယ့်တနင်္ဂနွေနေ့ကျရင်တူရကီနိုင်ငံမှာကျင်းပမယ့်ကမ္ဘာစစ်မှုထိပ်သီးနိုင်ငံများ G20 အစည်းအဝေးတက်ရောက်ဖို့အစီအစဉ်ရှိတဲ့ပြင်သစ်သမ္မတ Francois Hollande အနေနဲ့ခီးစဉ်ကိုလည်းဖျက်သိမ်းလိုက်ပါတယ်။27ရာစုကာလအတွင်းမှာဥရောပအနေနဲ့မကြုံစဘူးတဲ့အခုတိုက်ခိုက်မှုမျိုးဖြစ်ပွားခဲ့တာကြောင့်ပြင်သစ်နယ်စပ်ကိုလည်းပိတ်လိုက်ဖို့သမ္မတကအမိန့်ထုတ်ပြန်လိုက်ပါတယ်။ဒါပေမဲ့လည်းအဓိက40ကိုတော့ဆက်လက်ဖွင့်ထားပြီးရထားတွေလည်းဆက်လက်ပြေးဆွဲနေဆဲဖြစ်ပါတယ်။တနတ်သမား2ဦးကနေ3ဦးအထိဝင်ရောက်ပြစ်ခတ်ခဲ့တဲ့Paris မြို့တေဂီဒါဖျော်ဖြေပွဲရုံနေရာတနေရာထဲမှာပဲလူအများအများသေဆုံးခဲ့ရပါတယ်။အဲ့ဒီနောက်ပိုင်းမှာတော့ရဲတွေကအဆောက်အဦကိုဝင်ရောက်စီးနှင်းပစ်ခတ်ခဲ့ရမှာတနတ်သမားတဦးကိုအသေးပြစ်တတ်နိုင်ခဲ့ပြီးတစ်ချိန်တည်းမှာပဲအသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်လူတော်တော်များများလည်းသေဆုံးခဲ့ရပါတယ်။တောက်ကြနေကဖြစ်ခဲ့တဲ့တိုက်ခိုက်မှုကြောင့်လူပေါင်း100လောက်ထိခိုက်ဒဏ်ရာရခဲ့ပြီးအဲ့ဒီထက်က80လောက်ဟာပြင်းပြင်းထန်ထန်ဒဏ်ရာရရှိခဲ့တယ်လို့လည်းအာဏာပိုင်တွေကဆိုပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတအနေနဲ့ ဒီခေတ်မှာရှိအမေရိကန်အနေနဲ့ဖြစ်နိုင်တဲ့ဘယ်နေရာမျိုးမှမဆိုအကူအညီပေးသွားဖို့အသင့်သင့်ရှိတယ်လို့လည်းအမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်
တောင်ကြောင်နေညာကပဲရစ်မြို့နေရာ6နေရာမှာလူ120ကျော်တေဆုံးစေတဲ့အကြမ်းဖက်သမားတွေရဲ့ပြစ်ခတ်ဘုံခွဲထိုက်ခိုက်မှုဖြစ်ရနောက်ပိုင်းပြင်သစ်နိုင်ငံနဲ့အတူတရားရေးရပ်တည်နေကြောင်းကမ္ဘာခေါင်းဆောင်တွေကထုတ်ဖော်ပြောကြပါတယ်ပြင်သစ်ပြည်သူတွေအတွက်အင်မတန်စိတ်ထိခိုက်ရကြောင်းဩစတြေးလျနိုင်ငံသားတွေကိုစားဝန်ကြီးချုပ်မယ်ကွန်တန်ဘောကဝန်ထမ်းစကားပြောဆိုလိုက်တယ်လို့ပြင်သစ်ပြည်သူတွေအနေနဲ့တရားရေးရပ်တည်နေကြောင်းသူကပြောပါတယ်ပဲရစ်မြို့အကြမ်းဖက်တိုက်ခိုက်မှုဟာပြင်သစ်တစ်ခုတည်းကိုသာပြင့်မှတ်ထားတာမဟုတ်ပဲကျမတို့အားလုံးကိုပြင့်မှတ်ထားတာဖြစ်တယ်လို့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲကလည်းပြောပါတယ်တနင်္ဂနွေနေ့မှာတူရကီမှာကျင်းပမဲ့ G20 ထိပ်သီးညီလာခံကိုသူတက်ရောက်နိုင်မှာမဟုတ်ဘူးလို့ပြင်သစ်သမ္မတမစ္စတာအော်လန်ကပြောပါတယ်
စီးရီးယားနဲ့အနာဂတ်နိုင်ငံရဲ့အကြောင်းဆွေးနွေးဖို့အတွက်ဩစတြေးလျနိုင်ငံမြို့တော်ဗီယက်နမ်မှာရောက်ရှိနေကြတဲ့ကမ္ဘာအင်အားကြီးနိုင်ငံခေါင်းဆောင်တွေဟာလူပေါင်းများစွာထိခိုက်သေးဆုံးခဲ့ရတဲ့ပဲရစ်မြို့တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့တုံ့ပြန်လိုက်ပါတယ်ဒီတိုက်ခိုက်မှုကိုကြည်ကျင်းအားဖြင့်အကြမ်းဖက်မှုကိုအတူတကွပူးပေါင်းတိုက်ခိုက်ခြေမုံကြဖို့လိုအပ်ပြီးဆိုတာကိုပြသနေတယ်လို့ပြင်သစ်နိုင်ငံသားရဲ့ဝန်ကြီးလော်ရင်ဖာဘီယက်စ်ကပြောပါတယ်ဗီယက်နမ်မြို့စီးဝေးရဲ့ရွယ်ချက်တွေထဲကတစ်ခုအနေဟာနိုင်ငံတကာအနေနဲ့အကြမ်းဖက်သမားတွေကိုဘလို့နီးလန်းတွေနဲ့တိုက်ခိုက်ခြေမုံသွားကြမလဲဆိုတာကိုရှာဖွေသွားဖို့လဲပါဝင်တယ်လို့ဗီယက်နမ်မြို့ဆွေးနွေးပွဲကိုတက်ရောက်နေတဲ့နိုင်ငံသားရဲ့ဝန်ကြီးFive years ကစနေနေ့ကပြောဆိုလိုက်ပါတယ်အီရတ်အပါဝင် Paris နဲ့ Beirut မှာဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေဟာတကယ့်ကိုရုံမာတဲ့လှုပ်ရဖြစ်တယ်လို့ကြောက်မဲ့ဖွယ်ကောင်းပြီးလက်ခံလို့မရတဲ့ရိုင်းစိုင်းတဲ့လှုပ်ရဖြစ်တယ်လို့ American နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကလည်းပြောလိုက်ပါတယ်ဒီအဖြစ်အပျက်ကြောင့်ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့ပြန်လည်တုံ့ပြန်တိုက်ခိုက်ဖို့ပိုးပြီးတော့ခိုင်မာသွားစေတယ်လို့လည်းဆိုပါတယ်ဒီအကြမ်းဖက်မှုလှုပ်ရဟာလုံးဝကိုတီးခံလို့မရတဲ့လှုပ်ရဖြစ်တယ်လို့ဗီယက်နမ်ဆွေးနွေးပွဲတက်ရောက်နေတဲ့ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလက်ဖရော့ကလည်းပြောဆိုလိုက်ပါတယ်။ဆော်ဒီနိုင်ငံသားရဲ့ဝန်ကြီးအဒယ်အယ်ဂျူဘီယာပါဝင်ဗီယက်နမ်မြို့ဆွေးနွေးပွဲကိုတက်ရောက်ကြတဲ့တခြားအစိုးရအရာရှိတွေကလည်းဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့တုံ့ပြန်လိုက်ပါတယ်။စီးရီးယားနိုင်ငံမှာကာလကြာရှည်ဖြစ်နေတဲ့ပြည်တွင်းစစ်ကိုနိုင်ငံရေးနည်းလမ်းနဲ့အပြေရှားနိုင်ဖို့အတွက်လုပ်ငန်းမှုပေါင်းတစ်ခုချမှတ်နိုင်အောင်ကုလသမဂ္ဂဥရောပနဲ့အာရဗ်အပါအဝင်နိုင်ငံပေါင်း100နိုင်ငံပေါင်း16နိုင်ငံကကိုယ်စားလှယ်တွေကဗီယက်နမ်မြို့မှာတွေ့ဆုံဆွေးနွေးနေကြတာလည်းဖြစ်ပါတယ
်။ IS သွေးကြွတွေထိန်းချုပ်ထားတဲ့အီရတ်နိုင်ငံမြောက်ပိုင်းရှင်ဂျာမြို့လွတ်မြောက်ရေးအတွက်ကတ်တပ်ဖွဲ့တွေတိုက်ခိုက်နေတာဟာအုတ်ချုပ်တရားစီရင်ပိုင်ခွင့်အတွက်အလားအလာကောင်းနေဖြစ်စေမယ်လို့အီရတ်နိုင်ငံကတ်ဒေတာဆိုင်ရာသမ္မတမဆုတ်ဇာဗနီကပြောဆိုလိုက်ပါတယ်ရှင်ကြားမျိုးကိုပြန်ရမယ်ဆိုရင်မိုဆုမျိုးလွတ်မြောက်ရေးအတွက်ကြီးမားတဲ့အကျိုးသက်ရောက်မှုတွေရှိလာမယ်ဆိုတာတန်တရားဖြစ်စရာမလိုဘူးလို့ဘာစနီကပြောတာပါကတ်တပ်ဖွဲ့တွေဟာအောင်ပွဲခံတဲ့အနေနဲ့သူတို့ရဲ့အလံတွေကိုရှင်ကြားမျိုးနာလွှင့်ထူခဲ့ကြပါတယ်ရှင်ကြားမျိုးမှာတောက်ကြနေကရင်ဆိုင်တိုက်ပွဲတွေရှိခဲ့တယ်လို့ကတ်တပ်ဖွဲ့တွေကပြောပြီး IS သွေးကြွတွေကအဲ့ဒီဒေသကဆုတ်ခွာတာတင်ကြောင်းဒါမှမဟုတ်ရင်နောက်ထပ်တိုက်ပွဲတွေဆက်ဖြစ်လာမယ်လို့သူတို့ကသတိပေးလိုက်ကြပါတယ်
View American အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း 9:00 ကနေ 10:00 အစီအစဉ်ကိုတော့လိုင်းဒိုမီတာ 24 kHz 12395 လိုင်းဒိုမီတာ 25 kHz 11965 လိုင်းဒိုမီတာ 32 kHz 93239လိုင်းဒိုမီတာ 51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ 190 kHz 1595ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဝမြန်မာပိုင်းကနေစနေနေ့ညနောက်ဆုံးရသတင်းတွေကိုဆက်လက်ကြေညာပေးနေပါဗျာမြန်မာနိုင်ငံရွေးကောက်ပွဲကော်မရှင်ကနေစနေနေ့မွန်းလွယ်ပိုင်းအထူးတီဝင်ထုတ်ပြန်ခဲ့တဲ့နိုဝင်ဘာလ10ရက်နေ့ထွထွေရွေးကောက်ပွဲရလာရအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကဆက်လက်ဦးဆောင်နေပါဗျာဒီနောက်ဆုံးထွက်ရှိလာတဲ့ရလာရ NLD ပါတီကပြည်သူ့လွှတ်တော်နေရာ144နေရာအမျိုးသားလွှတ်တော်ကိုယ်စားလှယ်နေရာနေရာတိကမရှင်129နေရာနဲ့တိုင်းဒေသကြီးနေရာ469နေရာရရှိထားပါတယ် NLD ပါတီအနေနဲ့အဓိကပြိုင်ပွဲဖြစ်တဲ့ကြမ်းခိုင်ဖွံ့ဖြိုးရေးပါတီ USDP ကတော့ပြည်သူ့လွှတ်တော်နေရာ29နေရာအမျိုးသားလွှတ်တော်နေရာ12နေရာနဲ့တိုင်းဒေသကြီးကိုယ်စားလှယ်နေရာ82နေရာရရှိထားပါတယ်လက်ရှိမှာပြည်သူ့လွှတ်တော်မှာ440နေရာရှိတဲ့အနေနဲ့စစ်တပ်ကကိုယ်စားလှယ်130နေရာယူထားပြီးတော့အမျိုးသားလွှတ်တော်မှာနေရာ24နေရာရှိတဲ့အနေနဲ့စစ်တပ်ကိုယ်စားလှယ်က56နေရာယူထားပါတယ်ရှင်
အမေရိကန်ပြည်ထောင်စုကတားမြစ်ထားတဲ့မြောက်ကိုရီးယားနိုင်ငံပိုင်လက်နက်တွေရောင်းဝယ်ရေးမှာပါဝင်ပတ်သက်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ မြန်မာနိုင်ငံဆိုင်ရာမြောက်ကိုရီးယားတန်မတ်ကြီးကင်ဆော့ချွေအပါအဝင်အခြားအရာရှိနှစ်ဦးကိုနာမည်ပြည့်စင်သွင်းပြီးအမေရိကန်ပြည်ထောင်စုကပြစ်ဒဏ်ခတ်လိုက်ပါတယ်။ Aegis Seaside EKO ဆိုတဲ့မြောက်ကိုရီးယားကုမ္ပဏီကတဆင့်လက်နက်ရောင်းဝယ်ရေးတွေမှာတန်မတ်ကြီးချွေပါဝင်တာနဲ့ပတ်သက်လို့နာမည်ပြည့်စင်ထည့်လိုက်ကြောင်းအမေရိကန်ပြည်ထောင်စုဘဏ္ဍာအခွင့်အရေးကြီးဌာနကတောက်ကြနေမှာကြေညာခဲ့တာပါ
။ဖိလစ်ပိုင်နိုင်ငံမှာလာမယ့်ရှေ့တစ်ပတ်ကျရင်ကျင်းပပြုလုပ်ဖို့ရှိတဲ့ APEC ASEAN Pacific စီးပွားရေးပူးပေါင်းဆောင်ရွက်မှုညီလာခံအတွင်း ASEAN Pacific ခေါင်းဆောင်တွေတက်ရောက်မှာဖြစ်တဲ့အတွက်နဲ့ Paris မြို့တိုက်ခိုက်ခံရပြီးနောက်ပိုင်းဖိလစ်ပိုင်တိုင်းနိုင်ငံလုံးမှာရှိတဲ့ရဲတွေကိုတာလန့်ထားလိုက်ပါတယ်။လူပေါင်း120ကျော်တည်ဆုံခဲ့ရတဲ့ Paris တိုက်ခိုက်မှုပြီးနဲ့မကြာခင်မှာကျင်းပမယ့် APEC စီးပွားရေးညီလာခံကိုတက်ရောက်မဲ့နိုင်ငံခေါင်းဆောင်20အတွက်တိုင်းနိုင်ငံလုံးကလုံခြုံရေးသမားတွေတတိထားကြဖို့အနေထားကိုမိတ်ချမှာထားတယ်လို့လည်းဖိလစ်ပိုင်ရဲဌာနကပြောခွင့်ရသူကပြောပါတယ်ရှင
်
ထိတ်တန့်ရောက်သတင်းတွေကိုရှားဖောင်တဲ့ကုညံဝင်းအောင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်အခုတော့သတင်းဆောင်ပါတွေဘက်ကိုအလှည့်ပေးချင်ပါတယ်ရွေးကောက်ပွဲပြီးဖွံ့ဖြိုးတိုးတက်မှုအခြေအနေနဲ့ပတ်သက်လို့သမ္မတဦးသိန်းစိန်နဲ့နိုင်ငံရေးပါတီအားလုံးတွေ့ဆုံဆွေးနွေးပွဲကိုမနက်ဖြန်နိုဝင်ဘာလ15ရက်တနင်္ဂနွေနေ့ရန်ကုန်မြို့မှာကျင်းပမှာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကအမျိုးသားပြန်လည်တင်မြှင့်ရေးသဘောထားကိုအခြေခံပြီးတွေ့ဆုံဆွေးနွေးဖို့သမ္မတအသက်မတော်ကကွယ်ရေးဦးစီးချုပ်နဲ့လွတ်တော်နာရီကတို့ကိုဖိတ်ကြားချိန်တွင်မှာပဲအခုလိုသမ္မတဦးသိန်းစိန်ကနိုင်ငံရေးပါတီတွေနဲ့တွေ့ဆုံတာဖြစ်ပါတယ်။မအင်ဂျင်နိုင်ကပြေဆုံးကိုတင်ဆက်ပေးမှာပါရှင်။
နိုင်ငံရေးပါတီစုစုပေါင်း62ပါတီနဲ့သမရဦးသိန်းစိန်တွေ့ဆုံဆွေးနွေးဖို့ရန်ကုန်တိုင်းဒေသကြီးဝင်းကြီးချုပ်ဦးမြင့်စွေလက်မှတ်နဲ့နိုဝင်ဘာလ12ရက်နေ့ရက်စွဲနဲ့ဖိတ်ကြားခဲ့တာပါဖိတ်စာထဲမှာတော့နိုင်ငံတော်သမရပြည်ထောင်စုဝင်းကြီးများဟာလက်ရှိဖွံ့ဖြိုးတိုးတက်မှုအခြေအနေတွေကိုနိုင်ငံရေးပါတီတွေနဲ့ရှင်းလင်းတင်ပြအပြန်အလှန်ဆွေးနွေးလိုပါသဖြင့်ဆိုပြီးဖော်ပြထားပါတယ်ဆွေးနွေးပွဲဖြစ်မြောက်အောင်ဝိုင်းဝန်းကူညီစီစဉ်ပေးတဲ့ MPC မြမငင်းကြေးရေးစင်တာကအထူးအကြံပေးဦးလာမောင်ရွှေကတော့သမရနဲ့နိုင်ငံရေးပါတီတွေဆွေးနွေးပွဲအစီအစဉ်နဲ့ပတ်သက်ပြီး VOA ကိုအခုလိုပြောပါတယ်
။ဟုတ်ကျွန်တော်တို့ထင်တာတော့ဒီအခု90တပါတီရတာဟိုတပါတီနှစ်ယောက်ကောင်းကောင်းနေအာနှစ်ဖြန်မနေဒီ90ဆယ်နိုင်မှာရန်ကုန်တိုင်းအစိုးရရဲ့နေရာခန့်မှမှာသမရနဲ့တွေ့မယ်။ခါတိုင်းပွဲတွေမှာတော့သမဘကနေပြီးတော့အဖွင့်ပြောတယ်နိုင်ငံရေးပါတီတွေကအပြန်အလှန်ဆွေးနွေးတယ်နောက်ဆုံးမှာသမဘအပိတ်ပြောတာပြီးတော့ဂျုံတော့အခုမှလည်းဒီလက်ရှိခွန်ဆူတိုတက်နေတဲ့ကိစ္စဆိုရင်တော့ဒီကောက်ပွဲနဲ့အခြားကိစ္စတွေပြောမယ်လို့တော့ကျွန်တော်တို့အဲ့လိုပဲထင်နေပြီးပါတယ
်ဆွေးနွေးပွဲကိုရွေးကောက်ပွဲအပြတ်အသတ်အနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဗဟိုကော်မတီဝင်တွေဖြစ်တဲ့ဦးညံဝင်းနဲ့ဦးဟန်သာမြင့်တို့နှစ်ဦးတက်ရောက်မှာဖြစ်တယ်လို့ပါတီပြောခွင့်ရဦးဝင်းထိန်က VOE ကိုပြောပါတယ်
ရှိတယ်ဒေါ်ဆန်းစီရောဒီနေ့လည်းနေပြီးတော့တက်သွားပြီဆိုတော့ကြာအောင်အဲ့ဒီစီဝေးမှာဥညာဝင်းနဲ့ဥဟန်တာမျိုးတက်ပါလိမ့်မယ
် NLD ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကအမျိုးသားပြန်လည်တင့်မြဲရေးကိုအခြေခံနဲ့တွဲဆုံဆွေးနွေးပွဲပြုလုပ်ဖို့သမရတက်မရော်ကာဝေးဦးစီးချုပ်နဲ့လွှတ်တော်နိုင်ငံရုပ်ကိုဖိတ်ခေါ်ထားချိန်မှာအခုလိုသမရဦးသိန်းစိန်ကနိုင်ငံရေးပါတီတွေနဲ့အရင်ဆုံးတွဲဆုံဆွေးနွေးတာနဲ့ပတ်သက်လို့ရွေးကောက်ပွဲမဲဆန္ဒနယ်မြေအချို့မှာအနိုင်ရတဲ့ SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့အထွေထွေအထူးရမှုဦးဆိုင်လက်က VOE ကိုအခုလိုပြောပါတယ
်။အမှန်တော့အနိုင်ရပါတီခေါင်းဆောင်တဲ့သူအရင်တွေ့တင်တာပေါ့နော်။ပြီးတော့မှပဲဒီနိုင်ငံရေးပါတီအသီးသီးနဲ့ဆက်မှန်ပြီးတွဲဆုံမှုမျိုးအပ်တယ်လို့တော့ထင်ပါတယ်ဆိုတာ။ကျွန်တော်ဘက်ကတော့တင်ပြခွင့်ရတယ်ဆိုလို့ရှိရင်လက်ရှိဖြစ်ပေါ်နေတဲ့ရှမ်းပြည်နယ်အလဲပိုင်းကတိုက်ပွဲတွေကိစ္စပေါ့နော်။အဲဒီကိစ္စကိုအဓိကထားပြီးတော့ဆွေးနွေးသွားဖို့ပဲရှိပါတယ်။
တနင်္ဂနွေနေ့မှာကျင်းပမဲ့သမရနဲ့တွေ့ဆုံပွဲဟာနိုင်ငံရေးပါတီတွေနဲ့တာမန်တွေ့ဆုံပွဲလို့ပဲမြင်တဲ့အကြောင်း NDF အမျိုးသားဒီမိုကရေစီအင်အားစုပါတီဥက္ကဋ္ဌဦးခင်မောင်ဆွေကပြောပါတယ
်။သမရသူ့ရဲ့ဟိုတင့်နေကြတိုင်းပဲနော်ဆိုနိုင်ငံရေးပါတီတွေကိုဟိုသိခေါ်ပြီးသူ့ရဲ့အဆင့်ရတော့ဒါခိုင်းနေလုပ်နေကြပါပဲ။ဆက်ဆံမှုမရှိပါဘူး။ဆက်ဆံမှုရှိပြီရှိတယ်ဆိုရင်တော့အဲကီလေးကြီးစကားပြောနေပဲဆက်ဆံမှုရှိပါလိမ့်မယ်။ရှိနိုင်ငံရေးအသားပါတွေကတော့တက်ရှုပ်သမရဦးရှင်မတော်စုအဲ့ဒီရောက်ပြည်စုံဝဲရတာရင်းရှိနိုင်ငံကြီးအလားလာဘူးဆုံးဖြတ်တော့ပါလိမ့
်မယ်မြန်မာနိုင်ငံမှာတမိုင်းဝင်မဲ့2015အထွေထွေရွေးကောက်ပွဲအပြီးပထမဆုံးချိန်နိုင်ငံရေးပါတီတွေနဲ့သမရဦးသိန်းစိန်တွေ့ဆုံပွဲမှာသူအနာရခဲ့တဲ့တက်တန်းကာလအတွင်းနိုင်ငံအပြောင်းလဲအတွက်ဆောင်ရွက်ချက်တွေကိုပဲပြောဆိုမှာဖြစ်တယ်လို့တက်ရောက်မဲ့နိုင်ငံရေးပါတီတွေကခမန်းသုံးသပ်ထားပါတယ်ရှင်
မအင်ဂျင်နိုင်ပြပြသွားတာပါအခုတော့နောက်သတင်းတစ်ပုဒ်အနေနဲ့အစာငတ်ခံစန္ဒပြနေတဲ့ကျောင်းသားတွေရဲ့အခြေအနေကိုသိရမှာပါအမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်စန္ဒပြလို့မြင်းချန်ချောင်းထဲ ထိမ့်သိမ်းအဖမ်းဆီးခံရတဲ့တပိမ့်မောက်ចောင်းသားနှစ်ဦးနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးအစာငတ်ခံစန္ဒပြနေချိန်ထောင်ဝင်ထမ်းတွေဘက်ကအဝတ်အုပ်ပြီးဝိုင်းဝန်းရိုက်နှက်ခဲ့ကြတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းကပြောပါတယ်အခုလိုထောင်တွင်းအကြမ်းဖက်မှုကိုရှုတ်ချပြီးနိုင်ငံတွင်းအသွင်ကူးပြောင်းနေချိန်နိုင်ငံရေးအကျဉ်းသားတွေရဲ့ထောင်တွင်းလုံခြုံရေးကျန်းမာရေးနဲ့အမြန်ဆုံးလွတ်မြောက်ရေးအလေးထားဆောင်ရွက်ပေးဖို့လည်းနိုင်ငံရေးအကျဉ်းသားတွေနဲ့နိုင်ငံရေးအကျဉ်းသားရေးလှုပ်ရှားသူတွေကတောင်းဆိုပါတယ်အသေးစိတ်ကိုတော့မဆုမောကတင်ဆက်ပေးမှာပါရှင်
အမျိုးသားပညာရေးဥပဒေမူကြမ်းကိုစန့်ကျင်ဆန္ဒပြခဲ့ကြလို့မြင်းချံအကျဉ်းတော်ထဲမှာအချုပ်ကျခံနေရပြီးတော့အမှုရင်ဆိုင်နေရတဲ့တပိမောက်ကျောင်းသားကိုစီသူမြတ်နဲ့ကိုစိုးလိုင်တို့နှစ်ဦးကပြီးခဲ့တဲ့2015ခုနှစ်နိုဝင်ဘာလ6ရက်နေ့ကနေစလို့နိုင်ငံရေးအကျဉ်းသားများလွတ်မြောက်ရေးမြင်းချံအကျဉ်းတော်ထဲမှာအစာငတ်ခံဆန္ဒပြခဲ့ကြချိန်မှာပဲထောင်တွင်းဝန်ထမ်းတွေဘက်ကရိုက်နှက်ခဲ့တယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းတွဲဖက်အတွင်မှုကိုဘိုကြီးကအခြေအနေကိုအခုလိုပြောပြပါတယ
်6ရက်နေ့ကအရေးခံရတဲ့ဒီကျောင်းသားလေးတွေရောကျန်တဲ့သူတွေရောဂျုံထုတ်တာရှိပါတယ်အဲ့ဒီဂျုံထုတ်တဲ့ခါကျတော့သူတို့ရဲ့ပြန်ပြောပြချက်ပေါ့နော်ဆိုတော့ကျောင်းရည်မနဲ့မှာထောင်းအနာဘယ်နေကသူတို့ကိုအခန်းကြီးကနေဆွဲထုတ်တယ်ထုတ်ပြီးတဲ့ခါကျတော့ဆောင်းအုပ်ပြီးတော့ဝန်ထမ်းနေရာတွေကိုရိုက်တယ်ပြီးတော့ရေးချက်တယ်ပေါ့အရေးခံရတဲ့ဒီကျောင်းသားလေးတွေကတရားရုံးမှာဒါကိုအမှုဖြစ်မှုအတွက်ဥပဒေချောက်တာရှိပါတယ်ဒါပေမဲ့အဲ့ဒီကတရားရုံးကနောက်ချတယ်ဆိုတော့သူတို့လက်အမှုဖွင့်တာကိုလက်မခံနိုင်ဘူးဆိုတော့မျိုးနွယ်မှုနဲ့ဒီမျိုးနွယ်ရဲမှုကတော့နောက်တည့်ရမှာမိသားစုနဲ့ချင်းတွေကလာပြီးတော့အမှုဖွင့်မှုသဘောတူရလို့တော့ကျွန်တော်တို့တော့သုံးသိရတယ်ဒါပေမဲ့ဟိုတောက်ကြနေရအမှုဖွင့်ပြမဖြစ်ပြမဖွင့်ပြကိုတော့ကျွန်တော်တို့မသိရသေးပါဘူ
းဒီလိုမျိုးထောင်တွင်းအကြမ်းဖက်မှုတွေဟာလူခွင့်ရေးကိုဆိုးဆိုးဝါးဝါချိုးဖောက်တာဖြစ်တဲ့အတွက်လက်ခံနိုင်စရာမရှိလို့တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုနဲ့အမှုမှန်ဖော်ထုတ်ပေးဖို့ကိုလည်းတောင်းဆိုပါတယ်လို့ AAPP ကပြောပါတယ
်ဆိုတော့ကျွန်တော်တို့ကအမှန်တရားကိုဖြစ်စေချင်ပါတယ်နောက်ဥပဒေကိုလေးစားလိုက်နာတဲ့အချင်းတော်တွေဖြစ်ဖြစ်လို့ပါတယ်အဲ့ဒါဥပဒေရမမကန်ကန်ဆောင်ရွက်တာဟုတ်မဟုတ်ဥပဒေရမမကန်ဆောင်ရွက်တာမဟုတ်ဘူးဆိုလို့ရှိရင်လေဥပဒေအတိုင်းကိုဆောင်ရွက်စေချင်တယ်ဒါမှလည်းမြန်မာနိုင်ငံမှာနှိပ်စက်ညှိနှိုင်းမှုတွေပေါ်ပေါက်တော့ဖို့အတွက်ဟုတ်အထောက်အကူချင်ပါပါ။ဟုတ်ဘူးဆိုလို့ရှိရင်နှိပ်စက်ညှိနှိုင်းတဲ့သူတွေကိုအာဏာပိုင်ကနေပြီးတော့ကာကွယ်ပေးရတဲ့ဆိုလို့ရှိရင်ကျွန်တော်တို့ကဒါနှိပ်စက်ညှိနှိုင်းမှုကလက်ရှိဥပဒေကိုရပေါ်စီလာလို့မေးခွန်းထုတ်ရပါလိမ့်မယ
်။အခုဆိုရင်နိုင်ငံတွင်းမှာတိုင်းပြည်အုပ်ချုပ်ရေးအစိုးရသည့်အပြောင်းလဲအတွက်ရွေးကောက်ပွဲကြီးအောင်မြင်စွာပြီးဆုံးချိန်မှာလက်ရှိအစိုးရအနေနဲ့နိုင်ငံရေးအကျဉ်းသားတွေကိုအ мян ဆုံးပြန်လွှတ်ပေးခြင်းအပြင်နိုင်ငံရေးတိုက်ခါကိုဆယ်နိုင်မှာဖြစ်တယ်လို့လည်း AAPP ကတိုက်တွန်းပါတယ်
။အမိတ်ချပြီးတာက112ရောက်ရှိပါတယ်။နောက်အမှုရင်ဆိုင်နေတဲ့86ရောက်ရှိပါတယ်။ဒါဆိုလက်ရှိအစိုးရအနေနဲ့ကဒီရွေးကောက်ပွဲကဘာလို့ဒီလိုတည်ငြိမ်ငြိမ်အေးချင်းနဲ့ပြီးဆုံးတယ်လို့ကျွန်တော်ပြောလို့ရပါတယ်။အဲ့ဒီအတွက်ရွေးကောက်ပွဲကိုဂုဏ်ပြုတဲ့အနေနဲ့နိုင်ငံရေးအကျဉ်းသားတွေကိုဆွေးနွေးမှုရှိချုပ်ပေးမယ်ဆိုလို့ရှိရင်တော့ဒီအစိုးရအတွက်ပုံရိပ်ကောင်းတဲ့ချိန်ရင်းတော်ဖြစ်ပါတယ်။အဲ့လိုပဲအမျိုးသားပြည်နယ်တင်းနယ်ရေးအတွက်လည်းဒီလိုနိုင်ငံရေးအကျဉ်းသားပြည်နယ်တင်းနယ်ရေးကအထောက်အကူဖြစ်ပါလိမ့်မယ်။လက်ရှိဒီကျန်နေတဲ့ကလာလေးမှာပုံကြီးကောင်းအောင်စူးစမ်းနေခဲ့လေပေါ့
2015ခုနှစ်မတ်လတုန်းကအဖမ်းခံခဲ့ရတဲ့မြင်းချံဒီဂရီကောလိပ်ကတင်ချဒုတိယနှစ်ကျောင်းသားဖြစ်တဲ့ကိုစီတူမြက်ဟာမြင်းချံထောင်ရဲ့တည်တန့်တိုက်တစ်တိုက်အခန်း16မှာအကျဉ်းကျခံနေရပြီးတော့မုံရွာနီးပညာတက္ကသိုလ်တတိယနှစ်စက်မှုကျောင်းသားဖြစ်သူကိုစိုးလိုင်ကတော့မြင်းချံထောင်ရဲ့တည်တန့်တိုက်တစ်တိုက်ရဲ့အခန်း16မှာအကျဉ်းကျခံနေရဆဲဖြစ်ပါတယ်ရှင်
တစက်ထဲမှာပဲကျောင်းသားတပိတ်စစ်ကျောင်းလက်ပတန်းမှာအကျန်းဖက်ဖန်းခံရပြီးတော့တာဝရီအကျဉ်းထောင်တွင်အကျဉ်းချထားစဉ်နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးအစာငတ်ခံဆန္ဒပြကြလို့ကျမရေးဆိုရင်ရတဲ့အတွက်ဘာကတာကျောင်းသားတွေဖြစ်ကြတဲ့ကိုအောင်မိုင်းဆန်ကိုမျိုးမျက်ဆန်နဲ့ကိုဖြိုးသနာတို့ကိုရန်ကုန်စေယုံကြီးကိုပို့ဆောင်လိုက်ရပါတယ်စေယုံတက်ရပေမဲ့လည်းနိုင်ငံရေးအကျဉ်းသားများလွတ်မြောက်ရေးကိုအောင်မိုင်းဆန်ကတော့အစာငတ်ခံဆန္ဒပြနေစေဖြစ်ပါတယ်အစာငတ်ခံဆန္ဒပြတဲ့ကျောင်းသားတွေစီကို NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကအမစကားပါလိုက်တာကြောင့် NLD ဘဟုလုံမှုဆောင်အဖွဲ့ဝင်ဦးဝင်းထိန်ကတွားရောက်တွေ့ဆုံခဲ့ပါရရှင်အခုတော့88မျိုးဆက်ကိုကောင်းဆောင်ကိုကိုကြီးနဲ့တွေ့ဆုံမိမန်းခန်းကိုလည်းနားဆင်ရမှာပါရွေးကောက်ပွဲရလက်အကောင့်ထဲပေါ်လာရေးဟာလက်ရှိအစိုးရတက်မတော်နဲ့အနိုင်ရပါတီတို့ကြာအခုပြောင်းချွတ်ချွတ်မှုမှုဖြစ်အောင်ဘလောက်ညှိနှိုင်းနိုင်မလဲဆိုတာကိုမူတည်ရဲ့လို့88မျိုးဆက်ကောင်းဆောင်ကိုကိုကြီးကပြောပါတယ် NLD ကအစိုးရဖွင့်နိုင်ခဲ့တယ်ဆိုရင်88မျိုးဆက်အပါဝင်တက်ကြွလှုပ်ရှားသူအတိုက်ခံအင်အားစုတွေအနေနဲ့ NLD အစိုးရအပေါ်မိဖက်တဘောဝေဖန်ထောက်ပြမှုတွေနဲ့ရက်တည်သွားမှာဖြစ်တယ်လို့ပြောပါတယ်ကိုကိုကြီးကိုကိုတောင်းညွန့်ဦးကတွေ့ဆုံမေးမြန်းထားပါတယ်ရှင
်ကျွန်တော်အခုရင်ဆုံးမေးချင်တာကတော့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ပေါ့အခုရွေးကောက်ပွဲရလဒ်ကတည်တသာပြောမယ်ဆိုတော့မျိုးသားဒီမိုကရေစီဖွဲ့ချုပ်ကဟိုအများစုနဲ့အနိုင်ရတဲ့အနေအထားမျိုးဖြစ်သွားတယ်အဲ့တော့ဒီအချိန်မှာအခုအနာလွှဲပြောင်းပေါ် smooth ဖြစ်ဖို့ချောချောမူမူဖြစ်ဖို့ဒီအလားအလာအချိန်ကြီးကိုကိုကြီးဘယ်လိုများတုံ့တန်မိပါလဲ
ဟိုနိုင်ငံရေးမှာနှစ်ပိုင်းပေါ့တစ်ပိုင်းကပြည်သူတွေပါဝင်ဆောင်ရွက်ရတဲ့အပိုင်းပေါ့နောက်တစ်ပိုင်းကတော့ ဒီ stakeholder တွေပေါ့အရေးပါတဲ့ခေါင်းဆောင်တွေရဲ့အပိုင်းပေါ့ဆိုတော့ပြည်သူတွေအပိုင်းလို့ပြောရင်တော့လုံနိုင်တာ2မျိုးရှိတာပေါ့တစ်မျိုးကလမ်းပေါ်ထွက်တာပေါ့ဆန္ဒပြတာနောက်တစ်မျိုးကတော့မဲထည့်တာပေါ့အဲ့တော့အခုရွေးကောက်ပွဲအပြီးမှာလူထုရဲ့ဆန္ဒကိုပြပြသားသားထုတ်ဖော်ပြသလိုက်ပြီးဆိုတဲ့အခါကျတော့လူထုရဲ့ဆောင်ရွက်နိုင်တဲ့နိုင်ငံရေးအပိုင်းကတော့ဒါဟာဟိုရွေးကောက်ပွဲနီလန်းအရာပြီးဆုံးသွားပြီပေါ့ဆိုတော့အခုအရေးကြီးတာကဒီရွေးကောက်ပွဲရလက်ကိုဒီဥဆောင်ကျင်းပပေးတဲ့အစိုးရရွေးကောက်ပွဲကော်မရှင်နောက်မြန်မာနိုင်ငံရေးမှာခုချိန်ထိအရေးပါတဲ့အခမ်းအနားမှာရှိနေတဲ့တက်မတော်နောက်အခုဒီရွေးကောက်ပွဲမှာအပြတ်သက်အနိုင်ရလိုက်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တွေပေါ့ဆိုတော့သူတို့ဒီ stakeholder တွေခေါင်းဆောင်တွေဂျားထဲမှာဒီအကူအပြောင်းကိုချောချောမွေ့မွေ့ဖြစ်အောင်ဘလောက်ညှိနှိုင်းဆောင်ရွက်နိုင်မလဲဆိုတဲ့အပေါ်မှာမူတည်တာပေါ့နော်
တော်များများဆွေးနွေးနေကြပါတယ်ပြောမှဆိုရင်အနာရပါတီဘက်ကလည်းအခုဒီအနိုင်ရဆင်းနေပုံမှာတိတ်ပြီးတော့တုံတုံလှုပ်လှုပ်ရှိတဲ့ပုံစံမပြပါဘူးအဲ့တော့အေးချောချောနဲ့ပဲဒီအနာလွှဲပြောင်းမဲ့လက္ခဏာရှိပါလား
ဆိုတော့ခုနကကျွန်တော်ပြောသလိုပေါ့ဟိုအဓိကကြတဲ့ပုံကိုယ်တွေကတိုင်းပြည်ရဲ့အနာဂတ်ကိုဘယ်လိုပုံဖော်ထားသလဲပေါ့ဘယ်လိုစဉ်းစားထားသလဲပေါ့အဲ့တော့ဟိုကျွန်တော်တို့ကတော့88ကတည်းကတောက်လျှောက်ဒီနိုင်ငံရေးမှာထဲထဲဝင်ဝင်ဆောင်ရွက်ခဲ့တဲ့သူတယောက်အနေနဲ့ပြောရရင်တော့ဟိုကျွန်တော်တို့ပြည်တွင်းကွက်ကွက်ကလေးမကြည့်ဘဲနဲ့အိနေချင်းနိုင်ငံတွေနဲ့နှိုင်းယှဉ်ရင်တောင်မှကျွန်တော်တို့နိုင်ငံဟာအများကြီးနောက်ကျကျန်နေခဲ့ပြီပြည်သူတွေရဲ့ဆင်းရဲမွတ်တေမှုဟာလည်းဟိုတော်တော်ကိုခံစားနေကြရပြီဆိုတော့ပြည်သူတွေရဲ့မျက်နှာကိုကြည့်ပြီးတော့အ ਨੇ ဆုံးအိနေချင်းနိုင်ငံတွေလောက်ကိုအမိလိုက်နိုင်ဖို့ဆိုတော့အမြင်ကြကြနဲ့ကြည့်ပြီးတော့ကျွန်တော်တို့နိုင်ငံတွင်းနောက်ကိုမိသားစုဝင်အချင်းချင်းဖြစ်တဲ့ပြဿနာတွေကိုတော်ဘောရာကြီးကြီးဖြည့်ရှင်းတဲ့နေလို့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ်
။တကူကဒေါ်ဆန်းစုကြည်ကလည်းသူ့ရဲ့နောက်ဆုံးသတင်းစာရှင်းလင်းပုံမှာတော့ပြောသွားတယ်။မြို့သားရင်ကြားစီရဲ့အစိုးရတရက်ပုံစံမျိုးနဲ့သူဖွဲ့သွားမယ်ပေါ့
။
ဆိုလိုတာကအဲ့တော့အနေထားကဒီတက်မတော်နောက်အာဏာရလက်ရှိကြံခိုင်ပါတီ NLD ဒီကြားထဲမှာညွန်ပေါင်းပုံစံမျိုးပေါ်လာလားဘလို့ခြေနေများရှိပါလဲ
။ဆိုတော့ဟိုဒေါ်ဆန်းစုကြည်နဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်တွေဘက်မှလည်းသူတို့စဉ်းစားထားတာတွေတော့ရှိနေမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။ဟိုဘာကြောင့်လဲဆိုတော့အမျိုးသားရင်ကြားစီရေးအစိုးရတရက်ပေါ့ဟို National Unity Government ပေါ့နော်အဲ့ဒါမျိုးဖြစ်လာရင်တော့အကောင်းဆုံးပေါ့ဆိုတော့အဓိကကတော့ဟိုမျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးမှုရလက်အပေါ်မှာတည်တယ်အခုဒေါ်ဆန်းစုကြည်ဘက်ကလည်းတွေ့ဆုံဆွေးနွေးဖို့အတွက်ကမ်းလှမ်းချက်ကိုသမရရောလွှတ်တော်နာယကရောဒီကာချုပ်ဘက်ကပါအကြောင်းပြန်လာတာတွေကျွန်တော်တို့တွေ့ရတဲ့အခါကျတော့ဟိုတကယ်တိတိဆိုင်ဆိုင်တွေ့ဆုံဆွေးနွေးပြီးရင်တော့ဟိုသူတို့ဘက်ကဘက်အသီးသီးကပေါ့ဘာတွေလိုလာတယ်ဘာတွေကိုတော့စိုးရိမ်တယ်အစရှိတဲ့ပြင်ပေါ့ကျွန်တော်တို့ကဟိုကိုလိုချင်တာတွေကြီးပဲမဟုတ်ဘဲနဲ့စိုးရိမ်ချက်တွေကိုပါအပြန်အလှန်နားထောင်နိုင်ရင်အပြန်အလှန်ဟိုမျှဝေခံစားနိုင်ရင်ပြည်လည်နိုင်လိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်နောက်တစ်ခါကျရွေးကောက်ပွဲရလက်ပေါ့အခုရွေးကောက်ပွဲရလက်ကအမျိုးသားလူမှုစုဖွဲ့ချုပ်ကတနင်္ဂနွေလောက်မှတော်များရပါတယ်ဒါတိုင်းသားဒေသတွေမှာတိုင်းသားပါတီတွေရလာသူချက်ချက်က90တုံးကပါတီဟောင်းကြီးကခေါင်းဆောင်ကြီးပြန်ရတာတွေ့ရတယ်ခင်ဗျအဲ့တော့ဒီရလက်နဲ့အခြေအနေနဲ့ပတ်သက်လို့လူတွေရဲ့အမြင်ကိုယ်ရဲ့တော့ချက်ဘလို့ရှိပါလဲ
။ဟိုကျွန်တော်တို့နိုင်ငံမှာအခြေခံအကြဆုံးပြဿနာနှစ်ခုပေါ့။တစ်ခုကဒီမိုကရေစီရေးပေါ့။နောက်တစ်ခုကတော့တိုင်းရင်းသားတန်းတူညီမျှရေး။အဲ့တော့ဒီမိုကရေစီရေးလို့ပြောရင်စစ်ဖက်ရပ်ဖက်ဆက်ဆံရေးကအဓိကအခန့်ကဏ္ဍမှာပါလာတယ်။အဲ့တော့စစ်ဖက်ရပ်ဖက်ဆက်ဆံရေးပြတ်သွားတာ။စစ်ဖက်ရပ်ဖက်တင်းမာမှုတွေဖြစ်လာတာဟာလည်းစစ်တပ်ကစစ်ဖက်ကနိုင်ငံရေးမှာနေကျွန်လာတဲ့အတွက်ကြောင့်တောက်လျှောက်ချုပ်ကင်လာတဲ့အတွက်ကြောင့်ဒီဒီမိုကရေစီပြဿနာပေါ်တာ။အဲ့တော့အဲ့လိုဖြစ်လာရခြင်းကလည်း1962မှာကတည်းကဒီစစ်တပ်ကနိုင်ငံရေးအာဏာယူရတာဟာတိုင်းပြည်ပြိုကွဲတော့မှာမဟုတ်လို့နောက်ဒီ Federal စနစ်နဲ့ဒီတိုင်းပြည်ကြီးပြိုကွဲတော့မှာဆိုးလို့ဆိုတဲ့အကြောင်းပြချက်နဲ့ဖြစ်လာတာဆိုတော့ဒီဒီမိုကရေစီရေးနဲ့တိုင်းသားတန်းတူရေးကိုကျွန်တော်မျှကြေတကူရှာဖို့လိုတာပေါ့ဆိုတော့အဲ့ဒီခါမှာလည်းအဓိကကြတာကတော့ timeline နဲ့ပေါ့အချိန်ကာလအပိုင်းအခြားလိုက်ဘယ်ကာလတော့အတွင်းမှာတော့ဘယ်ဟာတွေကိုဦးစားပေးပြီးညှိနှိုင်းဆောင်ရွက်ကြမယ်ဆိုတာကိုတိုင်းရင်းသားနိုင်ငံရေးပါတီတွေဒါကလွှတ်တော်နိုင်ငံရေးပေါ့နောက်တစ်ခုကတော့လွှတ်တော်ပြင်ပမှာရှိတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပတ်သက်တဲ့ကိစ္စတွေတစ်ဖက်ကကြတော့ဒီခုနကဒီ25ရာခိုင်နှုန်းနဲ့အုပ်ချုပ်ရေးမှာအရေးပါတဲ့ဝန်ကြီးဌာနတွေကိုကင်တွယ်ထားတဲ့စစ်တပ်ရဲ့နိုင်ငံရေးမှာပါဝင်ဆောင်ရွက်မှုအခြေအနေအဲ့ဒါတွေကိုဒီ picture တစ်ခုလုံးပေါ့ဒီအခြေအနေတစ်ခုလုံးကိုခြုံငုံပြီးတော့ကျွန်တော်တို့အဖြေရှာဖို့လိုတယ်လို့မြင်ပါတယ်ဒါကြောင့်တိုင်းရင်းသားဒေသတွေမှာတိုင်းသားကောင်းဆောင်တွေတိုင်းသားပါတီတွေအနံ့ရလာခြင်းကိုလည်းကျွန်တော်တို့ကိုယ်တိုင်ကကြိုးဆိုတယ်ကျွန်တော်ကိုယ်တိုင်လည်းဒီမိုကရေစီအင်အားစုများတိုင်းသားအင်အားစုများအောင်နိုင်ရေးကိုဝန်းရံသွားမယ်ဆိုတဲ့မူအတိုင်း တိုင်းသားဒေသတွေမှာအောင်နိုင်ရေးကိုလည်းကျွန်တော်တို့တက်နိုင်သလောက်ဆောင်ရွက်ခဲ့ကြပါတယ
်ဟုတ်ကဲ့ခုနစစ်ဖက်ရဖက်ဆက်ဆံရေးပြောလို့ပါအခုလွတ်တော်တွေကို NLD သွားမယ်ဆိုလို့ရှိရင်အများစုနဲ့သွားမယ်စစ်တပ်ကလည်းနှစ်ဆက်ကရင်သာရေးရလည်းလို့ရှိတယ်အဲ့တော့စစ်တပ်နဲ့ဆက်ဆံရေး NLD ကလွတ်တော်တွေမှာပို့ပြီးတော့နီးနီးဆက်ဆက်ဖြစ်လာမလားဒါမှမဟုတ်ရင်အခြေတင်ဖြစ်ပြီးတော့ပို့ပြီးတော့ကွာနိုင်လားဘလို့အခြေအနေမျိုးရှိနိုင်လဲ
ဟိုတေချာတာကတော့ကျွန်တော်တို့ကပထမဆုံးလက်ခံထားရမှာကဟိုမတူညီတဲ့အမြင်တွေရှိတယ်ကွာဟမှုတွေရှိတယ်ဆိုတာကိုတော့ကျွန်တော်တို့ရိုးစင်စင်လေးကျွန်တော်တို့နားလည်ထားဖို့လက်ခံထားဖို့လိုတယ်ပေါ့ပြီးတော့မှအဲ့ဒီမတူညီမှုတွေထဲမှာဟိုအနိုင်ဆုံးတူညီနိုင်တဲ့ဦးစားပေးအစီအစဉ်တွေပေါ့အဲ့ဒါတွေကိုကျွန်တော်တို့ရွေးချယ်ပြီးဆောင်ရွက်ကြရတာအဲ့ဒီတူညီနိုင်တဲ့ဦးစားပေးအစီအစဉ်တွေကိုသဘောတူသွားပြီးပြည်လည်သွားပြီးဆိုရင်နောက်အဆင့်တွေကိုဆက်သွားဖို့အတွက်ပုံပြီးနှိစက်သွားတော့ပေါ့နော်ဒါကြောင့်မလို့ဟိုဒီမိုကရေစီရဲ့တဘာဝကိုနိုင်ကမတူကွဲပြားမှုတွေရှိတယ်ဆိုတာကိုဘယ်အသီးသီးကနားလည်လက်ခံထားဖို့လိုတယ်အဲ့ဒါလို့မဟုတ်ဘဲနဲ့ကို့အယူဆကို့အမြင်ကိုတစ်ဖက်ကလက်ခံရမယ်ဆိုတဲ့တောင်းဆိုခြင်းမျိုးနဲ့တွားနေသမျှကာလပတ်လုံးကတော့စိတ်ဆန့်ကျင်နိုင်မှုဆိုတာနှိစက်ဖို့မလွယ်ဘူးပေါ့
ဟုတ်ကဲ့နောက်ချက်ကဒေါန်ဆန်းစုကြည်ပြောသွားတယ်သူအကယ်၍အစိုးရဖွဲ့နိုင်ရင်သမ္မတအထက်မှာသူရှိမယ်ဆိုတဲ့ကိစ္စဒီကိစ္စရက်နဲ့ပတ်သက်လို့ကိုကြီးရဲ့အမြင်ပေါ့ဘာလို့လို့ဆိုတော့အစိုးရတရားဖွဲ့မယ်ဆိုလို့ရှိရင်ဒေါန်ဆန်းစုကြည်ရဲ့ voice ကသူ့ရဲ့အတန်အရန်ကြီးပါတယ်သူတယောက်ထဲကဆုံးဖြတ်နေတယ်လို့ဖြစ်မနေဘူးလားဘယ်လိုယူဆနိုင်လဲ
ဟိုတခုကတော့နိုင်ငံတကာမှာလည်းပဲအနိုင်ရပါတီရဲ့အကြီးအကဲဟာဒီပါတီဒီကိုယ်စားလှယ်တွေရဲ့အပေါ်မှာဩဇာလွှမ်းမိုးမှုရှိတာတော့အမှန်ပဲဟိုထုတ်ပြောတာနဲ့မပြောတာပဲရှိမယ်အဲ့တော့ဒီမှာဒီနိုင်ငံရဲ့အခြေအနေမှာကတော့ကျွန်တော်တို့မြင်တာကဒီအာနာနဲ့ဩဇာပေါ့ဆိုတော့ဒေါန်ဆန်းစုကြည်ဟာပြည်သူတွေပေါ်မှာဩဇာတိတ်ကမှရှိတဲ့ပုဂ္ဂိုလ်ဖြစ်တယ်ဆိုတော့တမရဆိုတာကတော့လုပ်ပိုင်ခွင့်အခွင့်အာဏာပေါ့အုပ်ချုပ်မှုအခွင့်အာဏာနဲ့ပတ်သက်ရင်အမြင့်ဆုံးယာတူဖြစ်တယ်ဆိုတော့ဒီဟာကိုဟိုအာနာသဘောအရပြောရင်တော့တမရဟာအမြင့်ဆုံးအုပ်ချုပ်ရေးအရာရှိဖြစ်တယ်ပေါ့ဆိုတော့ဒေါန်ဆန်းစုကြည်ကတော့သူကလူလူအပေါ်မှာဒီဩဇာကြီးမားတဲ့ခေါင်းဆောင်ဖြစ်တယ်ဆိုတော့ဒီဟာကိုဆိုလိုတာဖြစ်တယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ
်အစိုးရဖွဲ့မဲ့အခြေအနေမှာရောတကယ်တမ်းသူတမရဝန်ကြီးဒီရွေးချယ်မှုက NLD နဲ့ပတ်သက်လို့ NLD တဲ့မှာနင်းနေတကယ်ကိုခိုင်ခိုင်မာမာရွေးနေမဲ့အနေထားရောရှိရလားခင်ဗျအ
ဲ့ဒါကတော့ဟိုအနိုင်ရပါတီတွင်ဆွေးနွေးညှိနှိုင်းရမယ့်ကိစ္စလို့ပဲမြင်ပါတယ်ဟိုသူတို့ပါတီအတွင်းမှာဘယ်သူတွေကတော့ဘယ်ယာတူအတွက်တင့်တော်တယ်သို့မဟုတ်အဲ့လားဘေယာဒူးအတွက်ကိုတော့အခြားပါတီအဖွဲ့အစည်းမှပုဂ္ဂိုလ်များကိုဖိတ်ခေါ်ပြီးတော့ပူးပေါင်းဆောင်ရွက်မယ်ဆိုတာအားလုံးကဒါအနိုင်ရပါတီကစဉ်းစားဆုံးဖြတ်ရမယ်ကိစ္စပ
ါအစိုးရအဖွဲ့အစည်းနဲ့ပတ်သက်ပြီးတော့88အဖွဲ့ကိုရောကမ်းလှမ်းတာမျိုးတွေပါရောရှိပါလား
မရှိပါဘူး
ဟုတ်ကဲ့နောက်ချို့ကကိုကိုကြီးနဲ့ပတ်သက်လို့မေးချင်ပါတယ်ကိုကိုကြီးကမြို့သားဒီမိုစီဖွဲ့ချုပ်မှာပထမဒီကိုစလဲနေနဲ့ဝင်ရေးဖို့လုပ်တယ်နောက်မပါလာဘူးပေါ့အဲ့တော့ကိုကိုကြီးအနေနဲ့ကောဘယ်လိုရက်သွားမလဲမြို့သားဒီမိုစီဖွဲ့ချုပ်အနေနဲ့ပဲရက်သွားမလားတခြားစဉ်းစားချက်ဘယ်လိုရှိပါလဲ
ဟိုကျွန်တော်ပထမစဉ်းစားချက်ကတော့တော်တော်များများပြည်သူတွေကလည်းမျှော်လင့်တယ်ဒါ88ခေါင်းဆောင်တွေအနေနဲ့ဒါ NLD နဲ့ပူးပေါင်းဆောင်ရွက်တင်တယ်ဘာကြောင့်မပူးပေါင်းမဆောင်ရွက်တယ်လဲအစရှိသဖြင့်ပေါ့သူတို့ရဲ့မျှော်လင့်ချက်တွေပေါ့နော်တောင်းဆိုချက်တွေရှိတယ်ဆိုတော့အဲ့ဒီအပေါ်မှာဒါကျွန်တော်တို့စူးစမ်းခဲ့တယ်သို့တော့ဘာကြောင့်မဲ့ဖြစ်ဖြစ်ကျွန်တော်တို့လွန်ခဲ့တဲ့28နှစ်နိုင်ငံရေးစလုပ်ကလေးကဟိုကျွန်တော်တို့ရဲ့ပုတ်ကလေးကကိစ္စတွေအတွက်လုပ်ခဲ့ကြတာမဟုတ်ဘူးအဲ့တော့ကျွန်တော်တို့ကနိုင်ငံကိုအရွေးတစ်ခုဖြစ်သွားစေခြင်းနဲ့ဟိုကျွန်တော်တို့လုံဆောင်ခွင့်ပေါ့ဒီလိုတွတ်တော်ကိုယ်စားလှယ်အဖြစ်လုံဆောင်ခွင့်မရသည့်တိုင်အောင်လူမှုမျှော်လင့်တဲ့ထောက်ခံတဲ့သူတွေလုံပိုင်ခွင့်ရရှိသွားခြင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဝန်သားအားရဖြစ်ပါတယ
်တိုက်ခန့်အင်အားစု88ပါဝင်ပေါ့ဒီအင်အားစုအနေနဲ့ NLD အစိုးရအပေါ်မှာ check and balance အနေနဲ့ရပ်သွားမလားပူးပေါင်းပါဝင်မလားဘယ်လိုအနေထားမျိုးနဲ့ရည်ကြည့်ကြအောင်လဲ
ဆိုတော့ကျွန်တော်တို့ကဓမ္မနဲ့အဓမ္မနဲ့ပဲစဉ်းစားဆုံးဖြတ်သွားမှာပါဆိုတော့ဟိုကောင်းတာတွေတိုးတက်တာတွေမှန်သမျှကိုကျွန်တော်တို့ကထောက်ခံသွားမယ်ပံ့ပိုးသွားမယ်နောက်တစ်ခုကတချို့ဟလာပြောတင်ပြောတိုက်တဲ့အကြံပြုတဲ့နဲ့ဝေဖန်တဲ့နာတွေရှိရင်လည်းပဲကျွန်တော်တို့ဟိုမိဖက်အကြံပေးမှုပုံစံမျိုးတွေနဲ့ပဲကျွန်တော်တို့ဆက်ပြီးတော့ဝေဖန်ထောက်ပြတာအကြံပေးတာတွေလုပ်သွားမှာပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့
လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာချမ်းမသာရရှင်များရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့ညပိုင်းအတန်လွင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ကိုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ည10နာရီအထိအစီအစဉ်ကို line to meter 24 25 32နဲ့51တို့အပြင် line line meter 190တို့ကပါတိုးချဲ့ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့ကိုအောင်လွင်ဦးတင်ဆက်မယ့်တိုက်ရိုက်လေးတိုင်းအစီအစဉ်လက်ပါ။ထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ပေးမှာပါရှင်။
တော်ရရှိမြခင်ဗျာလက်တလောရွေးကောက်ပွဲမဲရက်လက်တွေအရအစိုးရတစ်ခုဦးဆောင်နိုင်မဲ့အလားအလာတွေတွင်နေရတဲ့ NLD ပါတီရဲ့ခေါင်းဆောင်ဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ဟာသမရဦးသိန်းစိန်တမတော်ကောက်ဝဲဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လွတ်တော်ဥက္ကဋ္ဌသူရဦးရှိမန်းတို့နဲ့တွေ့ဆုံမှုရှိနေပါတယ်ဒီလိုထိတ်တန့်ခေါင်းဆောင်တွေကြားတွေ့ဆုံမှုတွေကနေမြန်မာနိုင်ငံရဲ့အပြောင်းအလဲတွေတွန်းအားတွေဘလောက်ထိဖြစ်လာနိုင်တယ်လဲဘာတွေမျှော်လင့်လို့ရမလဲဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆွေးနွေးမှုတွေနဲ့အခုဒီချိန်ဆွေးနွေးမှုတွေမှာအဓိကခြားနားချက်အနေနဲ့ပြောမယ်ဆိုရင်တော့ဒေါ်အောင်ဆန်းစုကြည်ကအာဏာရပါတီဖြစ်လာတော့မှပါတီတစ်ခုရဲ့ခေါင်းဆောင်ဖြစ်နေတာကိုတွေ့ရပါတယ်။ဆိုတော့ဒီအချိန်ကမြန်မာနိုင်ငံမှာပြန်လည်တင်းမြတ်ရေးအာဏာလွှဲပြောရေးကိစ္စတွေမှာဘလောက်ထိတွန်းအားတွေဖြစ်လာနိုင်လဲဆိုတာကိုပင်တိုင်ဆွေးနွေးမဲ့သူတွေရဲ့အမြင်တွေကိုအရင်ဆုံးကြားချင်ပါတယ်။ပထမဆုံးတော့မြန်မာရေးလေးလာသူဒေါက်တာလက်ကျော်စောရဲ့အမြင်ကိုကျွန်တော်ကြားချင်ပါတယ်ခင်ဗျာ။အခုဒီထိပ်သီးခေါင်းဆောင်တွေတွေ့ကြဆုံညာမဲ့ကိစ္စအခုကတော့တယောက်ချင်းဖြစ်မလားအကုန်လုံးစုတွေ့မလားဆိုတော့ကျွန်တော်တို့တိကျတာမသိရသေးဘူးပေါ့နော်ဒါပေမဲ့ဒီလိုခေါင်းဆောင်တွေကြားမှာတွေ့ကြဆုံကြမဲ့ကိစ္စတွေကမြန်မာနိုင်ငံရေးမှာတိုးတက်ဖြစ်ထွန်းမှုတွေအတွက်ဘယ်လောက်ဒီအားတွေဖြစ်လာနိုင်စေသလဲဒေါ်လာကျော်စောအမြင်ပြောပါဦးခင်ဗျာ
ဟုတ်ကဲ့ကျွန်မပထမဦးဆုံးပြောချင်တာကတော့ဒီနိုဗင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့ဒီရွေးကောက်ပွဲမှာအနိုင်ရခဲ့တယ် NLD ပါတီကဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်နဲ့တကွပေါ့ခေါင်းဆောင်များနဲ့ NLD ပါတီဝင်များကိုအရွေးချက်ခံရတဲ့လွှတ်တော်အမတ်များကိုအားလုံးချီးကျူးဂုဏ်ပြုလိုက်ပါတယ်ဒီပွဲဟာဒေါ်အောင်ဆန်းစုကြည်ပြောသလိုပဲ NLD ပါတီတရားလုံးရဲ့အောင်ပွဲမဟုတ်ပါဘူးပြည်သူတရားလုံးရဲ့အောင်ပွဲပါပြည်သူတွေတောက်လျှောက်အနစ်နာအဆင်းရဲအမျိုးမျိုးခံပြီးတောင်းဆိုလာခဲ့တဲ့ပွဲအဲ့ဒီဟာအားလုံးရဲ့စုပေါင်းရရှိချက်ဖြစ်ပါတယ်အဲ့တော့ဒီပွဲမှာဒေါ်အောင်ဆန်းစုကြည်ဟာသူပြောခဲ့တဲ့အတိုင်းပါတီပဲကြည်ပါเนาะလူပုဂ္ဂိုလ်မကြည်ပါနဲ့ဆိုတဲ့သဏ္ဍာန်ပြီဟွာချပြီးတော့တောင်းဆိုကြတာကိုပြည်သူလူထုကလက်ခံလိုက်တာပါပဲပြည်သူလူထုကကျမတို့ပြည်သူလူထုရဲ့အားကောင်းချက်ကသူတို့ဘတော်မှအဓိကပြတ်မှတ်ကိုမမေ့တတ်တာပဲကျမတို့ဒီဟိုလွလွလပ်လပ်သူတို့မဲပေးခွင့်ရရင်တတ်မတော်ကိုเนาะတက်ကိုနိုင်ငံရေးကနေပယ်ထုတ်ဖို့အမြဲအဆင်သင့်ရှိခဲ့တာပြက်ပြက်သားသားလည်းပယ်ထုတ်ခဲ့တာကြည့်မယ်ခင်ဗျားတို့ကြည့်1960ခုနှစ်ရွေးကောက်ပွဲတုန်းကလည်းဒီလိုပဲပန်ရှင်ဖတ်တာစဦးနုကိုမဲပုံပေးခဲ့တာပဲအခုလဲ1990တုန်းကလည်းဒီလိုပဲအခုလဲဒီလိုပဲအဲ့တော့တက်မတော်အနေနဲ့ကเนาะဒီအခုတွေ့ရမှာကတော့ဗမာပြည်သူလူထုကတမရော်ကိုတမရော်နေရာမှာပဲနေစီချင်တယ်။သူနဲ့လုံးဝမပတ်သက်တဲ့နိုင်ငံရေးနယ်ပယ်တွေ၊စီးပွားရေးနယ်ပယ်တွေမှာမမြင်ချင်ဘူးဆိုတာကိုပြက်ပြက်သားသားအချင်းချင်းပြခဲ့တာပဲ။အခုနခင်ဗျားပြောတဲ့ဟာလာဒေါ်အောင်ဆန်းစုကြည်ကဒီလူတွေနဲ့တွေ့မယ်ဆိုရင်ဘာတွေရရှိနိုင်မလဲဆိုတော့အကြီးကကတကာချုပ်ပူချုံမှုကြီးမင်းအောင်နိုင်နဲ့တွေ့တဲ့ကိစ္စပဲအဲ့တော့ဒီဒေါ်အောင်ဆန်းစုကြည်နဲ့ဒီကာကျုပ်တို့နဲ့ဆွေးနွေးပွဲဟာအချက်အချာကြာမှာပဲဒေါ်အောင်ဆန်းစုကြည်ကဘာတွေတောင်းမယ်ကာကျုပ်ကဘလောက်ထိပေးနိုင်မယ်ဆိုတာကိုဒါတွေကိုသူတို့အပြန်အလှန်ညှိနှိုင်းကြမှာပဲအဓိကကလည်းဒါပဲအဲ့တော့ဒေါ်အောင်ဆန်းစုကြည်လိုဘက်ကတောင်းတာပဲဖြစ်ဖြစ်နော်ဟိုခင်းကကာကျုပ်တို့ဘက်ကပေးတာပဲဖြစ်ဖြစ်ကျမတို့ဖြစ်စီချင်တာကတော့ပြည်သူလူထုအတွက်အကျိုးရှိနိုင်မယ်နော်တရားမျှတမှုဘက်ကနေပြီးတော့ပဲဖြစ်ပေါ်လာပါစီလို့တောင်းဆိုဆုတောင်းရတော့မှာပဲလေအဲ့တော့စစ်တပ်အနေနဲ့ကသူတို့ကင်ဆွဲထားတဲ့နိုင်ငံရေးအာဏာတွေစီးပွားရေးအာဏာတွေကိုတစုံတရာလျှော့ပေးရလိမ့်မယ်ဆိုတာသူတို့သဘောပေါက်ဖို့တော့လိုပါတယ်အဲ့တော့စစ်တပ်ကိုနှစ်ပိုင်းခွဲကြည့်ရမယ်စစ်တပ်မှာအထက်တန်းစားနော်အခွင့်ထူးကံတွေရှိသလိုအောက်မှာရှိတဲ့အောက်ခြေရဲဘော်တွေရဲ့ပေါ်ပြချက်ကိုလည်းစစ်တပ်ကကောင်းကောင်းနားလည်ဖို့လိုတယ်။အခုကျမတို့ဒီရွေးကောက်ပွဲရလဒ်တွေကိုကြည့်လိုက်ရင်စ စ်နေမီတွေဖြစ်တယ်ဟဟလာပြင်ဦးလွင်လိုနေရာမျိုးမော်ဘီလိုနေရာမျိုးအဲ့လိုနေရာမျိုးတွေမှာ NLD ကအပြတ်သတ်နိုင်ခဲ့တာပဲနော်နောက်ကိုကတိုက်ပွဲမှာတော်တော်ကိုကြာဆုံးခဲ့ရတဲ့တက်တက်ရှိတယ်ကိုလင်းဘက်မှာလာဝင်သူဘက်မှာအဲ့တက်ကလည်းတဒတ်လုံးကို NLD ကိုပေးခဲ့တာအဲ့တော့ဓာရီကိုစစ်ဘိုလ်ချုပ်ကြီးတွေအခွင့်တူးကအထက်တန်းကစစ်ဘိုလ်ချုပ်ကြီးတွေထဲသွင်းစဉ်းစားဖို့လိုမယ်လို့ထင်ပါတယ်အဲ့တော့ထဲသွင်းစဉ်းစားလိမ့်မယ်လို့လည်းထင်တယ်ဟိုခင်နဲ့မတူကဘာအခြေအနေရကိုကမတူတော့တာဖြစ်တယ်ဗမာပြည်မှာလည်းနှစ်ပေါင်း60ကြာခဲ့တယ်ပြည်ရင်းစစ်ကဘာကိုပြသတယ်လဲဆိုတော့ဗမာပြည်မှာရောက်ရှိနေတဲ့เนาะနိုင်ငံရေးပြဿနာတွေအားလုံးစီးပွားရေးပြဿနာတွေအားလုံးဟာဒီစီးအရာဖြည့်ရှင်းလို့မရဘူးနိုင်ငံရေးအရာပဲဖြည့်ရှင်းရမယ်ဆိုတာကိုတော်တော်သဘောပေါက်ကုန်ကြပါပြီဒါကြောင့်မလို့စစ်တပ်အနေနဲ့ဒီလိုအချိန်ခါမျိုးမှာအခွင့်ကောင်းယူပြီးတော့ဂုံတိတ်ခါရှိရှိနဲ့ပြည်သူလူစုရဲ့မေတ္တာကိုခံယူပြီးတော့တစုံတရာရှော့ပေးလိုက်မယ်လို့ထင်ပါတယ်ဒီနေရာမှာဒေါ်အောင်ဆန်းစုကြည်ကအခုအစိုးပိုင်းပြောနေတဲ့ကိစ္စတွေကအင်မတန်ကောင်းပါတယ်ဥမာအားဖြင့်เนาะဟိုနိုင်တဲ့လူတွေကလည်းအရန်မပြောနဲ့ရှုံးတဲ့လူတွေကိုလည်းမထိခိုက်စေနဲ့ဒါမျိုးတွေပေါ့အဲ့လိုဟာမျိုးတွေဟာတော်တော်ကောင်းတဲ့ကိစ္စတွေပါဒီလိုနီးနေကျမတို့ကအပြန်အလှန်ထိန်းညှိပြီးရင်အမျိုးသားရင်ကြားစီရေးကိုဆက်လက်လှုပ်ဆောင်သွားနိုင်လိမ့်မယ်လို့ကျမတို့မျှော်လင့်နေပါတယ
်ဟုတ်ကဲ့ခင်ဗျာဆရာဦးစီတော်အောင်မြင့်အမြင်ရောခင်ဗျာအခုကျွန်တော်တို့ဒီထိပ်ပိုင်းကောင်းဆောင်တွေတွေ့ပြကြမဲ့အစီအစဉ်ကနေပြီးတော့ကျွန်တော်တို့မြန်မာနိုင်ငံပြန်လည်တည်မြဲရေးတို့ဒီငင်းချင်းနဲ့အာဏာလွှဲပြောင်းရေးကိစ္စတွေမှာဘလောက်ထိတွန်းအားတွေဖြစ်လာနိုင်တယ်လို့ဆရာအနေနဲ့သုံးသပ်မိလဲ
အဲပထမဦးဆုံးတစ်ချက်ကိုပြောဖို့လိုတဲ့ဟာကတော့ဒီရုပ်ောက်ပွဲမတိုင်ခင်မှာဒီတပ်မတော်နဲ့ဒုံဆန်းစုကြည်ဦးဆောင်တဲ့ NLD အဖွဲ့ရဲ့ဒီဆက်ဆံရေးတူဦးပေါ်တူဦးသဘောထားတွေပေါ့နော်အဲ့ဒီဟာတွေကိုကြည့်လိုက်တဲ့အခါကျတော့ဟိုကျွန်တော်တို့ဟိုပါလေဒရင်းလာဆရာတွေအနေနဲ့ကျွန်တော်တို့သုံးသပ်လို့ရတာတွေကဟိုပါလေဆိုတဲ့အခါကျတော့မဲပြေးပုံကိုပဲကြည့်ပေါ့နော်ဥမာတက်မဲဆန္ဒနေတွေမှာတက်ကနေလာတဲ့ကျူတင်မဲတွေပါဒီမှာအဲအကုန်လုံးကပြီးခိုင်ဖြိုးကိုမဲပေးထားကြတယ်ဒါပေမဲ့အကုန်လုံးရှုံတာပေါ့နော်ပြည်သူလူတည့်ရက်လုံးကတော့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုမဲပေးကြတယ်ဆိုတော့ဒါတွေကိုကြည့်ရင်တစ်ဖက်နဲ့တစ်ဖက်ကဟိုဒါတက်ပကလာတဲ့မဲတွေကဒါရိုးရိုးသားသားလာတဲ့မဲတွေဖြစ်စီအမဘလည်းမတမာတဲ့မေးတွေဖြစ်စေဘလို့ဝတိပြပေါ့နော်ပြောချင်တဲ့သဘောကတပ်ဘက်ကထားတဲ့သဘောထားနဲ့ပြည်သူလူထုကြီးထားတဲ့သဘောထားနဲ့ကကိုက်ညီမှုမရှိဘူးဆန့်ကျင်ဘက်တွေဖြစ်နေသေးပဲဆိုတဲ့ဥစ္စာကိုကျွန်တော်တို့နားလည်လို့ရတယ်အဲပြီးတော့မှယူကော့ပွဲမတိုင်ခင်မှာဒေါက်တာစုကြည်ကဒါယူကော့ပွဲမဲဆက်စည်းဝေးကြီးတွေလုပ်တဲ့အချိန်မှာသူကပြောလဲဆိုတော့ဟိုကျမကတော့တပ်မတော်ကခေါင်းအာဂဒမထားဘူးပါညာပြောနေပြီမဲတဲ့တစ်ဖက်ကမယုံဘူးပါညာဆိုတဲ့စကားတွေလည်းပြောနေတာကျမကြားပါတယ်တဲ့အဲ့တော့အဲ့ဒီလူတွေကတဲ့သူတို့စိတ်နဲ့နှိုင်းရင်အဲဒီလိုမျိုးနှိုင်းပြီးတော့မှပြောနေတာလားဗာညာဆိုပြီးတော့ပြောတာရှိတယ်ဟိုကျွန်တော်ဆိုလိုတဲ့သဘောကတော့နောက်ဆုံးအခုရုပ်ောက်ပွဲရလာထွက်ပေါ်ပြီးပြီအချိန်ကြီးကျွန်တော်တို့ဒီကြပေါ့ပြောနိုင်တာကတော့ဒေါက်တာစုကြည်နဲ့တက်မတော်ဟာဒီကြပေါ့တူဦးပေါ်တူဦးနားလည်ပြီးတော့မှအမျိုးသားပြန်လည်ညီညာစစ်ရေးတွေအချင်းပြေဖြစ်နေတယ်ဆိုတဲ့အနေအထားကိုကျွန်တော်တို့မတွေ့ရဘူးမတွေ့ရတဲ့ခါကျတော့ကျွန်တော်လိုအပ်နေတာကတော့တိုင်းပြည်မှာလိုအပ်နေတာကတော့တွေ့ဆုံဆွေးနွေးရေးပဲတွေ့ဆုံတဲ့အခါကျတော့မှသာဘသူကဘာပြောပြီးတော့မှဘသူကဘလို့အလျှော့ပေးမလဲဘသူကဘလို့မျိုးလုပ်မလဲဆိုတာကိုသိနိုင်မယ်အဲ့တော့တွေ့ဆုံဆွေးနွေးရေးကိုဒေါက်တာစုကြည်ကပြောတယ်တစ်ဖက်ကတမတော်ကာကွယ်ရေးဦးစီးချုပ်ကိုတိုင်ကလည်းဒါလက်ခံတွေ့ဆုံမယ်လို့ပြောတယ်ဒါပေမဲ့အချိန်ကိုတော့ဒီရုပ်ောက်ပွဲဒါဖြစ်စဉ်တွေအကုန်လုံးပြီးတော့မှတွေ့မယ်လို့ပြောတဲ့ခါကျတော့အခုနောက်ဆုံးဒီနေ့မနေ့ကျွန်တော်သိရတာကတော့ဒေါက်တာစုကြည်ဘက်ကပြောတာကောင်းပါပြီသူတို့ဘက်ကဟိုပြောတဲ့အချိန်ကိုပဲအေးချမ်းချမ်းနဲ့စောင့်နေပါပဲ။ဘာမှလောတာပြူတာတွေလည်းမရှိပါဘူးဆိုပြီးတော့မှတုံ့ပြန်ထားတာရှိတော့အလားအလာကောင်းပါတယ်။ဒါပေမဲ့တွေ့ဆုံဆွေးနွေးမှုကအရေးကြီးပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီနောက်ဆုံးအချိန်ထိတတ်မတော်နဲ့ဒေါက်ဆန်းစုကြည်တို့ရဲ့အနေအထားကပြည်ပြည်လည်လည်နဲ့ဖြစ်တယ်ဆိုတဲ့အနေအထားကိုရောက်ရှိမနေသေးတဲ့အတွက်ကြောင့်မလို့တွေ့ဆုံဆွေးနွေးကအရေးပါတယ်လို့ထင်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။ဒီ NLD အနေနဲ့ကဒီတက်နယ်ပြည်လည်းမှဒီသူအစိုးရတက်လာမယ်ဆိုရင်လည်းလုပ်ငန်းတွေချေချောမောမောဖြစ်လိမ့်မယ်ဆိုပြီးတော်တော်များတွက်ပါတယ်ဆိုတော့ဒီတွေးဆုံမဲ့သူတွေထဲမှာဒီကာကွယ်ရေးဦးစီးချုပ်လည်းပါမယ်ဆိုတော့ဒါပို့ပြီးအရေးကြီးမယ်ဆိုတော့တေချာတော့ရှိပါတယ်ဆိုတော့ဒီစစ်တပ်အနေနဲ့ရွေးကောက်ပွဲရလဒ်တွေကိုလေးစားလိုက်နိုင်မယ်လို့ပြောထားတယ်ဒါပေမဲ့ဟို NLD ဦးဆောင်မဲ့အစိုးရကိုကြတော့အပြည့်အဝလက်ခံနိုင်မဲ့အခြေအနေရောဟိုရှိရောရှိရလားဟိုကျွန်တော်ဒီစစ်တပ်မှုအောင်တာဝန်ယူခဲ့ဘူးလေဥအောင်လင်းထွတ်သဘောထားကိုကြားချင်ပါတယ်ဥအောင်လင်းထွတ်ဒီအထူးသဖြင့်ပေါ့လေဒီကာဝေးဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ရဲ့သဘောထားဘလို့ရှိရလို့ဥအောင်လင်းထွတ်တို့အနေနဲ့နားလည်ထားလဲ
ကျွန်တော်တို့ဒီစစ်တပ်အနေနဲ့ပြောရရင်ပေါ့ ဒါကျွန်တော်တို့ဒီဘလူဂျီနေအောင်လိုက်တို့ကိုယ်တိုင်လည်းတော့ offensive ကြီးပုံမှာဟိုတင်ယူလေးသားမှုအပြည့်အဝကျွန်တော်တို့ရှိတယ်တော့ offensive ကြီးဒီဒီကပင်နေဗမာနိုင်ငံရဲ့ဟဲ့လားကောင်းတာကောင်းကျိုးတွေကိုလှုပ်ပေးနိုင်မယ်လို့ညိုလင်းတဲ့ပုံကူကြီးဖြစ်ကြပါတယ်တော့စစ်တပ်ဆိုရင်လည်းအားလုံးပါလေဟိုခြုံပြုံးမှမနေသေးပါဘူးခဏတည်းလဲစစ်တပ်ကိုကိုကြိုးကင်ပြီးတော့မှဟဲ့လားညွန်ပြနေတဲ့ဖွဲ့စည်းရပုံကိုယ်ကြီးရှိနေတဲ့ဖြစ်ပါတယ်ဒီလိုပုံကိုယ်ရဲ့အမြင်ကိုလည်းဟိုထဲမတွေ့ပဲနေလို့မရပါဘူးဒါကျွန်တော်တို့ဘာဖြစ်လို့ပြောရလဲဆိုတော့ကျွန်တော်တို့1992ကစပြီးတော့မှကျွန်တော်တို့ကျတင်းမှာရှိနေခြင်းများစပြီးတော့အလုံးပြည်ထားမိပါလိမ့်မယ်တော့ဆန်းစုကြည်နဲ့ပတ်သက်တော့လကောင်းကိုကြိုးဝဆန်းနဲ့ပတ်သက်တော့လကောင်းဒါကျွန်တော်တို့ဒီဝါရချက်တာပေါ့ဗျာဟိုဒါတော့ဆန်းစုကြည်တစ်တိုင်းဒီအုပ်စုရင်တို့တက်မတော့ပြိုခွဲလိမ့်မယ်တက်မတော့ဖျက်လိမ့်မယ်ဆိုရမျိုးတွေကတော့ဆောက်ကျွန်တော်တို့ဒီရိုက်ပြမှဟိုတွင်းလာခဲ့တဲ့ဒီတာမျိုးရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ဒီရာရှိပိုင်းတွေမသိဘူးမဟုတ်ပါဘူး။ဒါပေမဲ့စစ်တပ်ဆိုတာကအကြောက်တရားနဲ့နေရတာများပါတယ်။တကယ်လို့တူးတယောက်ကဖောက်ပြီးတော့မှသူတို့ခုဖြစ်ရင်ဆွေးလိုက်မြှုပ်လိုက်ပါအကုန်လုံးကဟိုမျိုးပြုံးဖြုတ်တဲ့နေသားမျိုးကျွန်တော်တို့ရှိပါတယ်။အဲ့တော့အခုအချိန်ကမှတော့ဒါဘိုးချုပ်ကိုကြီးမင်းအောင်လိုင်းကိုယ်တိုင်လေဟဲ့လားထောက်ခံမယ်လို့ပြောထားတယ်။ဒါပေမဲ့စစ်တပ်မှာတစ်ခုပေါ့စိုးရိမ်တာတစ်ခုကအကြံနဲ့ဒီကျမ်းမာရေးတွေ၊ပညာရေးတွေ၊စီးပွားရေးတွေကိစ္စတွေမှာစစ်တပ်အနေနဲ့စိတ်ဝင်စားမှုတလောက်ကြီးဟိုနောက်ပိုင်းမှာပြင်းပြထန်ထန်ရှိကြအကြောင်းမရှိဘူး။ဒါပေမဲ့ဒီတိုင်းရင်းသားလက်နက်ကိုင်ရေးမှာအခုတခုလက်ရှိဖြစ်သွားတဲ့ဒီတိုင်းရင်းသားလက်နက်ကိုင်တွေလက်မှတ်ထိုးတဲ့ကိစ္စပါ။မတော်ဆန်းစုကြည်ပါဝင်ခြင်းမရှိပါဘူး။ဟိုဒီဥစ္စာကဒီအချက်တစ်ချက်ကတော်ဆန်းစုကြည်နဲ့ဒီတပ်မတော်ကြားမှာဒီလက်နက်ကိုင်ကိစ္စနဲ့ပတ်သက်ပြီးတော့မှတော်တော်လေးကိုဆွေးနွေးရမယ့်နေသားမျိုးရှိပါတယ်။အဲဒီဆွေးနွေးချက်တွေပြည်လည်သွားရင်တော့အားလုံးကကျွန်တော်တို့အဆင်ပြေသွားနိုင်ပါတယ်။ဘာဖြစ်လို့လဲဆိုတော့မြန်မာနိုင်ငံပေါ်လာတာကလည်းလာဘူရောစံကပြည်တော်စုဆိုတာပင်လုံကြီးလာကပြီးမှပြည်တော်စုမြန်မာနိုင်ငံဆိုတာပေါ်လာတာဖြစ်ပါတယ်။ပင်လုံရဲ့သဘောတူညီချက်တွေကိုလည်းဘူရောစံချခဲ့တဲ့ဥစ္စာတွေတော့ဒေါ်စုကြည်ပဲတစ်ဖက်ကလည်းကျွန်တော်တို့အကောင်းဆုံးပေါ်ရမယ်။ဒီနေ့260ကျန်တော့ကျော်သွားတဲ့အချိန်အမျိုးမှလည်းအချိန်ကြီးကတမျိုးသုံးပါပြီ။ဒီကြားထဲမှာဒီ compromise တော့ဟာတော်တော်လေးကက်ပါတယ်တော့တိုင်းရင်းသားလက်နက်ကိုင်ပွဲကဘယ်လောက်လျှော့မလဲစစ်တပ်ကရောဘယ်လောက်လျှော့မလဲဒီကြားထဲမှာဘယ်လောက်ညှိနှိုင်းပေးနိုင်မလဲဆိုတဲ့ပုံမှာအများကြီးကြည့်ပါတယ်ခင်ဗျာဒီဘက်မှာဒီလိုမှဟိုဒီစစ်တပ်အနေနဲ့ဒီဟိုခေါင်းဆောင်မှုကတော်ဆန်းစုကြည်နဲ့ရည်မှဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့လှမ်းပြီးဆက်သွယ်ထားတဲ့လူတွေလည်းရှိနေပါတယ်ပထမဆုံးတစ်ယောက်ကတော့ဒီကြောက်ပတော့ဥလွင်မော်ဦးပါခင်ဗျာဥလွင်မော်ဦးရဲ့တဘောသားကိုလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
။ကျွန်တော်ကတော့ကျွန်တော်ဆွေးနွေးနေတာကျွန်တော်မင်းကြီးကောင်းကောင်းကတိုင်းနဲ့ဒီပြောင်းနေတယ်ရာဒီနိုင်ငံမျိုးနဲ့လည်းလုပ်ရတယ်ဆိုရင်ကျွန်တော်တို့အဲ့ဒီဒီတိုင်းမှာကျွန်တော်ကကျွန်တော်ခတ်တဲ့ကလည်းကျွန်တော်ဖြစ်ရလို့ကျွန်တော်တော့ဒီနေ့ဒီကျော်လေးလောက်ကြတယ်ဆိုတော့ကျွန်တော်တို့ကဒီမှာကျွန်တော်ဒီကျွန်တော်ဒီနေ့နဲ့
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဥလွင်မော်ဝေဥလွင်မော်ဦးတယ်လီဖုန်းလိုင်းကကျွန်တော်တို့တိတ်မကောင်းတဲ့အတွက်ကျွန်တော်တို့နော်ပြန်ကြိုးစားကြည့်ပါမယ်ခင်ဗျာနော်အခုတော့နောက်ထပ်ဟိုဆက်သွယ်ထားတဲ့ပုံကုတ်တူရှိပါတယ်ဒီ American ပြည်တော်စုကပဲကိုနေဆန်းအောင်ဖြစ်ပါတယ်ကိုနေဆန်းအောင်ဆွေးနွေးလို့ရပါတယ်ခင်ဗျာဟယ်လိုကိုနေဆန်းအောင်ကြားလားမသိဘူးဟုတ်ကဲ့အဲကျွန်တော်တို့နောက်တစ်ယောက်နောက်တစ်ဦးလည်းရှိနေသေးပါတယ်မလေးရှားကိုဦးတင်ရွှေဖြစ်ပါတယ်ဦးတင်ရွှေအမြင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
အော်ဟုတ်ကဲ့ပါခင်ဗျာဟယ်လို
โอเคจ้าပါတယ်ซุนนี่ပါခင်ဗျာ
โอเคဟိုอ่ะစစ်တပ်ကတော့ဟိုခုနကပြောလို့မဟုတ်တော့နိုင်ငံရေးမှာပါဝင်ပတ်သက်နေတာကတော့တော်တော်လေးကိုထင်ရှားပါတယ်တိုးပေမဲ့လည်းဒီ2000ဖွဲ့စည်းပုံနဲ့ပတ်သက်လာရင်တော့သူတို့ကတစုံတရာအလျှော့အသင့်ပြင်းလို့တော့ကျွန်တော်ကတော့မယုံကြည်ပါဘူးဒီသိဆောင်ဆွေးနွေးကိုလည်းဒေါက်ဆန်းသူကြီးကအချိန်ကြီးသူတို့ကိုအရင်လဲပန်ကြားခဲ့မှုပါတယ်အခုလည်းရေးကောက်ပွဲအလွန်ကာလမှာဒီလိုသိဆောင်ဆွေးနွေးလမ်းကပဲတစုံတရာနိုင်ငံရေးရအဖြစ်တက်ရောက်မယ်ဟိုဆွေးနွေးတဲ့လမ်းကပဲဟိုစိုင်းပြေကိုတစုံတရာကိုတိတ်တက်တိုင်မှုမဖြစ်ပြီးနဲ့စပွဲဝိုင်းပေါ်မှာဆွေးနွေးပြီးတော့ဒါအဖြစ်ချင်ကောင်းမယ်ဆိုတဲ့အယူဆကတော့ဟိုဒါကတော့စ ကျွန်တော်ရဲ့ကောင်းဆောင်ကြီးဒေါန်ဆန်းစစ်ကြီးကအရင်ကလည်းတန်းလန့်မှုပါတယ်ဒါပေမဲ့စစ်တပ်ကတော့အများတန်းသူကဟိုစစ်တပ်မှာဗိုလ်ချုပ်မှုကြီးမင်းအောင်နိုင်တို့ဘာလို့ကဟိုတက်မလို့မိဘုံပြုတ်ကြတာတို့ဘာလို့မှဒီဒေါန်ဆန်းစစ်ကြီးကိုအမုန်းတရားပွားတာတို့ဘာလို့အဲ့လိုသုံးနဲ့တိုက်ခိုက်တာတို့လည်းရှိပါတယ်ဒါပေမဲ့ဒေါန်ဆန်းစစ်ကြီးကဖြစ်လာရင်သမရဖြစ်မယ်ကစစ်ုံတရားနိုင်ငံရေးမှာပါဝင်ပြသက်လာမယ်ဆိုရင်ဒီတက်မလို့အတွက်အော်အခက်ခဲတွေနဲ့ရင်ဆိုင်ရမယ်နောက်ပြီးတော့အချက်သေးတွေနဲ့လည်းသူတို့ကြုံတွေ့ရမယ်ဆိုတာလည်းသူတို့ကဒီလိုပဲဟိုတွက်ထားပါတယ်ကျွန်တော်ယူသင်ပါတယ်ဒါမဲ့ဒီအခု
စေ
ဆုံးချင်းလေးကိုဟိုဒေါန်ဆန်းစကြီးကကမ်းလန်းနေမယ်လေသူတို့တက်မလို့ကဝေးအစည်းအဝေးကတော့တစုံတရာသူ့အနေနဲ့တော့ဟိုအလျှော့တင်ပေးမယ်လို့တော့ကျွန်တော်တို့စိတ်မယုံကြည်ပါဘူးခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာအခုဒီ NLD ကဒီရွေးကောက်ပွဲမှာတခဲနဲ့နိုင်တဲ့အတွက်လူတွေကတော့တော်တော်ဝမ်းသာနေကြပါတယ်အခုတော့ဒီနောက်တစ်ဆင့်အာဏာလွှဲပြောင်းရေးကိစ္စနဲ့ပတ်သက်လို့ကြာတော့နည်းနည်းတော့စိုးရိမ်ကြတဲ့ပုံတွေလည်းရှိနေကြပါတယ်ဆိုတော့အထူးသဖြင့်ကတော့ဒီနှစ်ပေါင်းများစွာဒီအာနာဆုတ်ကန်လာတဲ့လူတွေအနေနဲ့လွယ်လွယ်နဲ့လက်လျှော့ရမလားဆိုပြီးတော့လူတွေကြားထဲမှာစိတ်ပူလာရဲလည်းကြားနေပါတယ်ဆိုတော့အခုထိတ်တန်းခေါင်းဆောင်တွေတွေ့ပြဆုံပြမယ်ဆိုရင်ရောဒီကိစ္စတွေကတစုံတရာရှင်းရှင်းလင်းလင်းဖြစ်သွားနိုင်စရာတွေရှိလားဒေါက်တာလက်ကျော်စောအမြင်ဆွေးနွေးပါအောင်ခင်ဗျာ
ကျမကဒီလိုမြင်ပါတယ်အခုအချိန်ကြီးကကမ္ဘာအချိန်ကြီးကလည်းအတော်ပြောင်းသွားပြီဖြစ်ပါတယ်ကမ္ဘာအချိန်ကြီးအရာကိုကနော်နိုင်ငံရေးကိစ္စတွေကိုအပြန်အလှန်ဆွေးနွေးပြီးတော့တွေ့ဆုံဆွေးနွေးအဖြေရှာရေးကအဲပုံမူပြီးတော့အကျိုးသက်ရောက်တယ်ဆိုတော့အမြင်ကတော်တော်ကြီးကိုဟိုဟိုဖွင့်ပြနေပါတယ်ဘယ်လိုခေါ်မလဲအပေါ်စီးရနေတာအရင်တော့ကတော့ကျမတို့ဘာမှမဆိုတစ်ခနဲ့စစ်နဲ့ဖြေရှင်းမယ်စစ်တိုက်ပြစ်မယ်စစ်တိုက်ပြစ်မယ်ဆိုတာတဲ့အခုကတော့အပြန်အလှန်တွေ့ဆုံဆွေးနွေးအဖြေရှာရေးဆိုတာကိုဝင်ပြလာပါတယ်နောက်စစ်တပ်အနေနဲ့ကတကယ်တကယ်တော့သူတို့ကအလျှော့ပေးခြင်းစိတ်မရှိပါဘူးသို့တော်လည်းကမ္ဘာအခြေအနေတွေပြောင်းလာတဲ့အောက်မှာသူတို့အနေနဲ့မလွှဲမရှောင်သာရှော့ရတော့မယ်ဆိုတာကိုသဘောပေါက်လာပါပြီဟုတ်လား2000ရွှေဝါရောင်တော်လှန်ရေးပဲကြည့်ဟုတ်လားဒီနေ့မနေ့ဒီဂျပန်ကြီးဆုံးတယ်နေ့လယ်မှာဆိုလို့ရှိရင်ဒီဓာတ်ပုံတွေကတစ်ကမ္ဘာလုံးပြန့်သွားပြီညနေမှာဆိုလို့ရှိရင်ဒီဗမာတန်ယုံတွေကိုဆန့်ကျင်ကန့်ကွက်ပွဲတွေဖြစ်နေပြီဟိုတုန်းကလို့ကိုယ်နိုင်ငံထဲမှာကိုပိတ်ကြိတ်ရိုက်ရင်ရိုက်နှက်ရင်နှက်တန့်ရင်တန့်တကဘာလုံးကမတိကျင်အောင်ဆောင်လို့မရတော့ဘူးမတိကျင်မှအဆုံးချက်ချင်းရောက်ကြတာဖြစ်တယ်ဆိုဒါကြောင့်မလို့ဒီစစ်တပ်အနေနဲ့သူတို့အကြမ်းဖက်တဲ့အထက်ကနေဆိုပြတ်တက်တဲ့အထက်ကနေဆိုပြတ်တက်တဲ့အကျင့်ကိုပြင်ရတော့မယ်ဆိုတာသူတို့သိလာပြီနောက်တစ်ခုကဒီစစ်အာဏာရှင်စနစ်ကြီးဟာဘသူ့ကိုမှကောင်းကျိုးမပေးဘူးဆိုတာတပ်မှုတွေရောဗိုလ်ချုပ်ကြီးတွေကသိလောက်ဒါအောက်ခြေနဲ့မဟုတ်ဘူးရိုးရိုးရဲပေါ်လေးတင်နေမဟုတ်ဘူးခင်ဗျာတောက်လျှောက်ပဲကြည့်ဟိုမနေ့ကပဲ Facebook မှာလာမသိဘူးတင်နေဥနေဝင်းရဲ့နောက်ဆုံးနေ့ရဲ့များဆိုတော့ဘလောက်ဟုတ်လဲတော့မသိဘူးအဲ့မှာတန်းစီပြီးပြထားတာကြည့်လေတပ်မှုကြီးတွေတူပြီးတူပြီးတူအဖြုတ်ခါရတာအသက်ခါရတာဒါတွေတပုံးကြီးဒါကြောင့်မလို့ကျမတို့ပြည်တပြည်လုံးရဲ့ဒီရန်သူဟာအဓိကရန်သူဟာစစ်အာဏာရှင်စနစ်ပဲဖြစ်တယ်ဆိုတာပြည်သူလူထုတွေမှာတတ်မတော်တဲ့မှာကိုဒီတတ်မတော်သားတွေအများအပြားကမြင်လောက်နေပြီအဲ့တော့ဒီဟာကိုကာဝယ်ပေးနေတဲ့ဒီ2008ဒီဟိုနေပေါ့ဗာလဲဖွဲ့စည်းအုပ်ချုပ်ပုံအဲ့ဖွဲ့စည်းအုပ်ချုပ်ပုံဒါပြင်ရတော့မှာဒါစစ်တပ်ကိုယ်တိုင်ကလည်းတစုံတရာအချိန်ကြာလာရင်တဖြည်းဖြည်းပြင်လာဖို့လို့တောင်ပြောလာနေပြီအဲ့တော့အဲ့ဒီဟာနဲ့စစ်တပ်အနေနဲ့တဖြည်းဖြည်းဟိုချက်ချင်းကြီးတော့ဖြစ်နိုင်ညမှာဖြစ်နိုင်မှာပေါ့ဗျာသို့တော်လည်းတဖြည်းဖြည်းချင်းဒါဒီအောင်ပွဲရတဲ့လူတွေဘက်ကလည်းကျွမ်းကျင်မှုလိုပါတယ်အဲ့လူပုဂ္ဂိုလ်တွေကိုဘသူကမှအာဃာတမထားဘဲနဲ့ဒီစနစ်ကြီးတဖြည်းဖြည်းပျောက်ပြီးတော့တရားမျှတတဲ့ဒီမိုကရေစီခေတ်ဖြစ်အောင်တဖြည်းဖြည်းကြိုးစားသွားမယ်ဆိုရင်ပြည်သူလူထုကလည်းတတိရှိစွာနဲ့တဖြည်းဖြည်းတွန်းအားပေးသွားမယ်ဆိုရင်ဖြစ်နိုင်တယ်လို့ကျွန်မထင်ပါတယ
်ဟုတ်ကဲ့အခုကဒီ90ပြည့်ရွေးကောက်ပွဲတွေတော့ဒီရွေးကောက်ပွဲမှာ NLD အနိုင်ရတယ်ဒါပေမဲ့လည်းအနောက်ဆုံးမှာအာဏာလွှဲမပေးဘူးဆိုတော့အခုကအခြေအနေကတော့90တောင်တော့မတူပါဘူးဒါပေမဲ့လူတွေကအဲ့ဒီတော့အခြေအနေမျိုးတွေကြုံခဲ့ဘူးတော့လူတွေကအခုချိန်ထိလည်းဟိုဓာကြီးကပြန်ပြီး6လက်နေတာကိုခံရတဲ့သဘောမျိုးဖြစ်နေတော့စိုးရိမ်မကင်းတဲ့စိတ်တွေကတော့ပျောက်တော့မပျောက်ကြသေးဘူးဆိုတော့အခုဒီထိတ်တန်းကောင်းဆောင်တွေကြားမှာတွေးပြဆုံပြပြီးဆိုရင်ရောဒီကိစ္စတွေနဲ့ပတ်သက်လို့ဟိုလူလူကြားမှာစိတ်ပြေရော့စရာတွေပါလေထွက်ပေါ်လာနိုင်စရာအကြောင်းတွေဟိုမျောလင်းလို့ရနိုင်မလားဆရာဦးစီစွာအောင်မြင်မြင်ဆွေးနွေးပါအောင်ခင်ဗျာ
ဒီနေ့မနေ့ကျွန်တော် NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြောရေးဆိုခွင့်ရှိသူဒါဦးဝင်းထိန်နဲ့ကျွန်တော်ဟိုအင်တာဗျူးတွေပဲလုပ်ပါတယ်စကားတွေပဲပြောပါတယ်ဒီကိစ္စတွေကျွန်တော်တို့အများကြီးပြောပါတယ်ပြောတဲ့ခါကျတော့ဒီကိုရတော်ကပြောတဲ့ကိစ္စပေါ့ NLD ကဟုတ်တယ်အားလုံးနိုင်သွားပြီပေါ့နော်ဖ ဖွဲ့စည်းပုံအခြေခံဥပဒေဒီဖွဲ့စည်းပုံအခြေခံဥပဒေဆိုတဲ့ဟာကဒါကဒီတမတော်ကောင်းဆောင်အရင်စစ်ကောင်းဆောင်တွေကပြတ်ထန်းသွားတဲ့ဟာပါပဲပြောမယ်ဆိုရင်အဲ့ဒီဖွဲ့စည်းပုံအတိုင်းဆိုရင်တောင်မှဒီအာဏာရဟိုပါလေအနိုင်ရတဲ့ဒီဟိုပါလေလွတ်တော်အမတ်တွေကိုတမရရွေးခွင့်အစိုးရဖွဲ့ခွင့်တာပေးဖို့ပေးရမှာပဲဒါပေမဲ့ဒီအကျိုးစီးပွားတွေနဲ့ဆက်ဆက်နေတဲ့အခါကျတော့ဒါတွေကတကယ်ပဲလွှဲပြီးဟိုဘာမလားဆိုတဲ့ဟာက PNLD မျိုးကိုယ်တိုင်ကသံသရာရှိတယ်။ဒါဥင္ထေတို့ကိုယ်တိုင်ကလက်တွေ့မဖြစ်သေးဘူးဆိုတဲ့ခါကျတော့သူတို့ကိုယ်တိုင်လည်းစိုးရိမ်ပူပန်မှုတွေရှိတယ်။စိုးရိမ်ပူပန်မှုတွေရှိလို့လည်းဒေါ်သန်းစုကြည်ကအမြန်ဆန်နဲ့ဒါတွေ့ဆုံဆွေးနွေးရအောင်ဆိုပြီးတော့မှသူ၃ရောက်စလုံးကိုသူကကမ်းလှမ်းတာဖြစ်ပါတယ်။ဒါအဲ့တော့ဒီလိုမျိုးကမ်းလှမ်းတဲ့စီမှာတစ်ဖက်ကတုံ့ပြန်မှုတွေကတော့တွေ့မယ်။ဒါပေမဲ့ရုပ်ောက်ပွဲဖြစ်စဉ်တွေပြီးမှတွေ့မယ်ဆိုတဲ့ဟာမျိုးကိုလာတယ်။အခုနောက်ဆိုရင်နိုင်ငံတကာတန်တမာနေနဲ့အခုဒီနေ့ထွက်တဲ့သတင်းစာတွေပါလေအကုန်လုံးပါပေါ့နော်။ဒါတက်မလို့ကကွေးဦးစီးချုပ်ကိုယ်တိုင်ကဟိုနောက်ပြလာမယ်အစိုးရဖွဲ့နဲ့ပူးပေါင်းဆောင်ရွက်သွားမယ်ဆိုတဲ့စကားတွေတွေ့တဲ့ခါကျတော့ကောင်းသောစကားတွေပါပဲဒါတွေအကုန်လုံးကဒါပေမဲ့ကျွန်တော်တို့သတိပြုဖို့လိုတာကဒီအပြောင်းလဲကာလအတွက်ကိုနောက်ထပ်အချိန်၅လတိတိကျန်သေးတယ်အဲ့ဒါတစ်ချက်နောက်ဒုတိယတစ်ချက်ကကျွန်တော်တို့ဒါကျွန်တော်ဆိုအခုအသက်50ကျော်ပါပြီကျွန်တော်တစ်သက်မှာဒါကျွန်တော်တို့မတွေ့ဘူးတဲ့ဒါတက်မလို့ကျွန်တော်တို့ကမဟုတ်တဲ့တက်မလို့အစိုးရမဟုတ်တဲ့အစိုးရတစ်ဖွဲ့ကိုအာဏာလွှဲပေးရေးဆိုတဲ့ဥစ္စာကဒါသမိုင်းမှာပေါ့နော်ကျွန်တော်တို့ရာစုနှစ်တဝက်ကျော်မှာကြုံရမယ့်ကိစ္စဆိုတော့ဟိုတကယ်များဖြစ်ပါမလားဆိုပြီးတော့တန်မြတ်ဖြစ်တယ်ဆိုတာကလည်းကျွန်တော်တို့အကုန်လုံးမှာဒါတန်မြတ်ကြီးဒါဖြစ်နေကြတယ်အဲ့ဒီခါကျတော့ဒါဘာလို့လို့အတ်တယ်လဲဆိုတဲ့ခါကျတော့နှစ်ဖက်စလုံးပေါ့တစ်ဖက်ကဒေါ်ဆန်းစုကြည်နဲ့ဒါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုရင်လည်းအခုဒီခြေနေကိုရောက်ပြီဒီခြေနေကနေပြီးတော့မှဒါတက်မတော်အင်အားစုတွေနားလည်အောင်သူတို့ဘယ်လိုစည်းရုံးမလဲဘယ်လိုဆွဲဆောင်မလဲဘယ်လိုနည်းနဲ့အမျိုးသားပြည်နယ်ရရှိပြီးတော့မှတိုက်ပြီးကောင်းလို့သွားမလဲဆိုတဲ့နည်းနဲ့မမကန်ကန်ချင့်ကပ်ဖို့လိုတယ်လို့တစ်ဖက်ကတမရောခေါင်းဆောင်နေစစ်ခေါင်းဆောင်နေနည်းနဲ့လည်းတိုင်းမျိုးဥစ္စာပေါ်ဖြစ်ခဲ့တဲ့သမိုင်းတွေကနေသင်္ကန်းစာကြီးကြီးချယ်ချယ်ယူဖို့လိုတယ်အဲ့ဒီသင်္ကန်းစာတွေကဘာတွေလဲဆိုတဲ့ခါကျတော့ပြည်သူလူထုရဲ့ဆန္ဒကတစ်မျိုးအဲသူတို့တွေဖြစ်ချင်တာကတစ်မျိုးအဲပြီးတော့မှဒါဘုရုံမူကြီးပန်းရွှေပေါ့အထူးသဖြင့်ဒီဆေးရနာရှင်တွေကဒီစစ်ခေါင်းဆောင်တွေကိုကျွန်တော်တို့ပြီးသွားတယ်တထောင်ရှိဖွဲ့စည်းပုံနဲ့သူကဖြစ်စည်းသွားတယ်ဘလို့ဖွဲ့ဖြစ်စည်းသွားလဲဆိုတဲ့ခါကျတော့အခွင့်တူးတွေအဲ့ဒါမှာအများကြီးပြေးသွားတယ်တမလို့ကာကွယ်ဦးစီးချုပ်ကိုအဲ့တော့စွတ်တော်ထဲမှာတမလို့ကာကွယ်ဦးစီးချုပ်က25ရက်ခန့်လုံးတမလို့အမတ်တွေကိုဟိုခတ်လို့ရမယ်အဲ့ဒီခါကျရင်အဲ့ဒီအမတ်တွေကသမ္မတလောင်းကိုမဲပေးဝင်ရမယ်အဲ့တော့ပါတီတစ်ခုကိုထောင်းအဲ့ဒီပါတီထဲမှာတမလို့သားအဟောင်းတွေပါဝင်ကြပြီးရင်26ရက်ခန့်လုံးလောက်နိုင်အောင်လုပ်လုပ်ပြီးတဲ့ခါကျလို့ရှိရင်တိုင်းပြည်ရဲ့အာဏာကိုအစင်ဆက်ဒါနှစ်ပေါင်းများစွာဆက်ပြီးတော့အုပ်ချုပ်သွားနိုင်မယ်မြို့တွေကသမရဖြစ်နိုင်တယ်ဝန်ကြီးဖြစ်နိုင်တယ်အစိုးရရာထူးတွေရနိုင်တယ်ဆိုပြီးတော့မှဖြတ်စည်းသွားခဲ့တယ်အဲ့ဒီဖြတ်စည်းသွားခဲ့တဲ့ဟာကိုအခုလက်ရှိတောင်းတော်ခေါင်းဆောင်တွေကပြီးတော့လုံနေကြတဲ့အခါကျတော့တမတော်ကဒီနိုင်ငံရေးနှုန်ထဲမှာအကျိုးစီးပွားနှုန်ထဲမှာနစ်နေပြီးတော့မှတစ်ဖက်ကတိုက်ပြီးရအချုပ်ချာအာဏာကာကွယ်ရေးတမတော်စွန့်ရင်မြင့်နေရတော့မလုံနိုင်တဲ့အနေအထားတွေရောက်တယ်အဲ့ဒီဥစ္စာကိုတမတော်ခေါင်းဆောင်တွေကသင်္ကန်းစာကောင်းကောင်းယူဖို့လိုတယ်အဲ့လိုသင်္ကန်းစာယူပြီးတဲ့နောက်မှာအခုပြည်သူလူထုကရွေးချယ်ပေးလိုက်တဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ပြေချအပေးယူဟိုအလျှော့တင်းတွေလုံးနားလည်မှုတွေလုပ်ပြီးတဲ့ခါကျလို့ရှိရဲ့အချုပ်ချအာဏာကိုတကယ်ထိမ့်သိမ်းနိုင်တဲ့တပ်မတော်တိုက်ခိုက်ရေးစွန့်ရည်ပြင့်တင်နိုင်တဲ့တပ်မတော်လူထုပြည်သူလူထုကပို့ပြီးတော့မှနေစားရတဲ့တပ်မတော်ဖြစ်အောင်သူတို့လုပ်ဖို့အချိန်ကျပြီဆိုတဲ့ဟာကိုသူတို့နားလည်လာတယ်ဆိုရင်တော့ကျွန်တော်တို့အချိန်ကြီးပိုကောင်းသွားမယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာဆိုတော့ဟိုအခုဥအောင်လင်းထုတ်ကိုလည်းကျွန်တော်မေးချင်ပါတယ်အခုလက်ရှိဒီထိပ်သီးကောင်းဆောင်တွေဆွေးနွေးရမယ်ဆွေးနွေးပွဲတွေကနေတစ်ဖက်နဲ့တစ်ဖက်အခုကတော့အထူးသဖြင့်ကတော့ဟိုတပ်ပိုင်းနဲ့ဖြစ်နေတဲ့ကိစ္စတွေဆိုတော့တပ်နဲ့ဒီအခုအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကတစ်ဖက်နဲ့တစ်ဖက်စိတ်ချလိုက်လောက်တဲ့အခြေအနေမျိုးတွေတစုံတရာဖန်တီးပေးနိုင်မယ်လို့မျှော်လင့်လို့ရလားအခုမကြခင်ဆွေးနွေးဖို့ရှိနေတဲ့အစီအစဉ်တွေကနေပြီးတော့
ဟုတ်ကဲ့မျှော်လင့်လို့ရပါတယ်ခင်ဗျာဟိုခစ်စနစ်နဲ့တိုင်းပြည်နိုင်ငံကအခြေအနေကမတူတော့ပါဘူးအထူးသဖြင့်တော့ဒီဒေါ်ဆန်းစုကြည်ကိုတရုတ်ပြည်ကဖိလိတဲ့ဥစ္စာကကျွန်တော်ပမာတက်မလို့တက်မလို့လက်ရှိပမာပြီးအစိုးရတက်မလို့ကျွန်တော်လေးတုံ့လုံးသွားတဲ့ဒီတိုင်းပြည်ကျွန်တော်တို့ရှိပါတယ်ဒါကြောင့်ခုဒီရေကောက်ပွဲရဲ့ရလဒ်ကိုတော့ဟလာကျွန်တော်တို့တက်မလို့အနေနဲ့လက်ခံမယ်ဆိုတာကိုတရားဝင်ကြေညာပါဒါပေမဲ့တခုရှိတာက2008ဖွဲ့စည်းပုံရလက်ခံမယ်လို့ပြောထားတာဖြစ်ပါတယ်2008ဒီဒေါ်ဆန်းစုကြည်ကဆိုတာဖွဲ့တဲ့မှာဆိုတာဖြစ်ပြီးတဲ့နောက်ပိုင်းမှာပေါ့လေတက်မလို့နဲ့ဆက်ပြီးတော့မှဟိုဒီစက်ဆန်ဖြည့်ထည့်သွားတဲ့ပုံမူတည်ပြီးတော့မှကျွန်တော်တို့စောင့်ကြည့်ရပါမယ်ခုနဦးစီတို့အောင်ပြန်ပြောလို့ပဲမှတ်ပါတယ်ဒီ1993ခုနှစ်ဒါဖွဲ့စည်းပုံအခြေခံစဆွဲဖို့အမျိုးသားညီလာခံစလုပ်ခဲ့ကူကဘုဒ္ဓမြတ်တရှိကိုယ်တိုင်ကပြောခဲ့တာရှိပါတယ်အဲ့တော့ဟိုကျန်တဲ့ဘုဒ္ဓကြီးချင်းရောဘုဒ္ဓကြီးကြည်ဦးက ကျော်ပါတယ်အဲ့ဒီတော့တမ်ဘရော်ရဲ့ဥစားမှုခန်းကဏ္ဍပါရမယ်ဆိုတဲ့အချက်နဲ့ပတ်သက်ပြီးတော့မှဒီအချက်ကဒီရသားနိုင်ငံရေးပျောက်သွားလိမ့်မယ်ဆိုတဲ့အမျိုးကျန်တဲ့ဘူတူကြီးတွေကထုတ်ပြပြီနဲ့ဘူတူမူကြီးတန်းချူကအဲ့ဒီချိန်အဲ့ဒီခါတော့မကောင်းလားကွာအကြသားနိုင်ငံကြီးပျောက်သွားတော့မကောင်းလားဆိုရင် UAE မျိုးနဲ့ဒီ2008ဖွဲ့စည်းပုံကိုဆွဲခဲ့တာပါအဲ့တော့ဒီ2008ဖွဲ့စည်းပုံကိုပြင်ဖို့ဆိုတာဒေါ်စသကြီးနဲ့ NLD မှာတော်ဝင်အားရှိတယ်ဖြည်းဖြည်းချင်းနဲ့တမတော်ကိုညင်ညင်သာသာနဲ့တိမ့်တိမ့်ကြိုက်ပြပြီးတော့မှပြင်သွားပါလိမ့်မယ်ဟိုဘယ်ဟန်နတ်တို့ဘော်လေးအတင်းအားမအပြတ်တင်းနဲ့သွားပြီးတော့လုံလို့ရှိရင်ရှုပ်ကုန်တဲ့အနေအထားမျိုးရှိပါလိမ့်ကျွန်တော်လည်းဖွဲ့စည်းပုံမှာတို့ထည့်တာကတမတော်ကအာနာသိလို့ရတယ်ဆိုတဲ့ဥစ္စာကဖွဲ့စည်းပုံမှာတရားဝင်ထည့်တာရှိပါသေးတယ်အဲ့ဒါကိုလည်းတိထားဖို့ပြောပါလိမ့်မယ်ဆိုတော့အာနာကတော့လွဲပြောင်းမယ်ကိုလည်းလွဲလွဲပြောင်းဖို့ကျွန်တော်ယုံကြည်ပါတယ်ခင
်ဗျဟုတ်ကဲ့အဲ့တော့ကျွန်တော်အခုဆွေးနွေးပွဲပြီးဖို့အချိန်က2မိနစ်လောက်တော့ကျွန်တော်တို့အချိန်ရနေပါသေးတယ်ဆိုတော့ဟိုဒေါက်တာလက်ကျော်စောကိုပဲအချင်းချင်းလေးကျွန်တော်မေးချင်ပါတယ်အခုဒီဟိုတက်မတော်ကလွတ်တော်ထဲမှာနေရာယူထားတဲ့25ရာခိုင်နှုန်းကိစ္စပေါ့နော်ဒါရင်နဲ့ပတ်သက်လို့ဟိုပြင်မှုစင်မှုအထူးသဖြင့်တော့တက်ကလည်းဒါနဲ့သူ့ဘက်ကသူဟိုလုံခြုံမှုရအောင်ဆိုတာလည်းအကာအကွယ်ယူထားဆိုဒီလိုကိစ္စတွေအလျှော်တင်းနေရဘလောက်ချိန်လောက်ကာလတွင်းလောက်ကြာရင်တော့ဖြစ်လာနိုင်တယ်လို့သုံးသပ်မိလဲခင်ဗျာ
ကျမတို့လိုချင်တာဒီမိုကရေစီနိုင်ငံပဲဒီမိုကရေစီနိုင်ငံဆိုတာလူတိုင်းလူတိုင်းကိုသူ့ကိုလွတ်လပ်ခွင့်ပေးရတာပဲအဲ့တော့ကိုကိုတိုင်းလည်းဒီဒီမိုကရေစီကျင့်စဉ်ကိုကျင့်တယ်လို့သူများကိုလည်းဒီမိုကရေစီကျင့်စဉ်ပေးရမယ်အဲ့တော့ဒီမိုကရေစီနိုင်ငံထူထောင်တဲ့ခါမှာဒီ25ရာခိုင်နှုန်းကမဖြစ်သင့်ပါဘူးမရှိသင့်ပါဘူးသို့တော်လည်းဒါကိုအခုယတိပြဆုံးဖြတ်လိုက်ဖို့ဆိုတာမဖြစ်နိုင်ဘူးကျမတို့ဒီကာလတွေမှာအခုတော်အောင်ဆန်းစုကြည်ကိုအာနာလွှဲတယ်ဆိုရင်ဒီ9နှစ်ကာလအတွင်းမှာတဖြည်းဖြည်းချင်းပဲလုပ်လို့ရမယ်စစ်တပ်ကိုယ်တိုင်ကလည်းသူတို့တဖြည်းဖြည်းလျှော့မှာပါလို့ပြောထားပြီးပြီဒါပေမဲ့ခမည်းတော်တတိထားမိလားမသိဘူးဒီဘာလဲဖွဲ့စည်းအုပ်ချုပ်ပုံကိုလားဘာလို့လဲမသိဘူးဟိုမပြောင်းလဲတော့ဘူးလေဆိုတော့ဒီစစ်သား25ရာခိုင်နှုန်းစစ်အရာရှိကြီးတွေတညီတညာနဲ့မတက်ရက်ပြီးလက်ခုပ်တီးတာပြည်သူလူထုနဲ့သူတို့စိတ်ဆန္ဒတွေနဲ့ဘာလို့ကျင်းဝါ
ကျေးဇူးပါကျွန်တော်ဆွေးနွေးပွဲလေးအချိန်ဒီလောက်ပဲရတဲ့အတွက်ရနာပြပါစီခင်ဗျာဆွေးနွေးပွဲဆက်သွယ်ရမယ်အချိန်ခက်ခဲကြောင့်ကျွန်တော်တို့မဆက်သွယ်နိုင်တဲ့ပုံစံတွေအားလုံးလည်းတောင်းပန်ပါတယ်
ဒါရီတိုင်းအစီအစဉ်ကိုကိုအောင်လွင်ဦးနဲ့ထုတ်လုပ်သူမဆုမွန်ရောတင်ဆက်ပေးခဲ့ရဖြစ်ပါတယ်အခုကြန့်ရှိနေတဲ့အချိန်မှာသတင်းချင်းချုပ်ကိုရှားဖောင်ကကြင်ညာပေးပါအောင်ရှင
်ပြင်သစ်နိုင်ငံပဲရစ်မြို့တော်မှာလူမျိုးများထိခိုက်သေးဆုံးခဲ့တဲ့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်း IS တို့ကြောအဖွဲ့ကတင်ညာလိုက်တဲ့တချိန်တည်းမှာပဲပြင်သစ်လုံခြုံရေးတပ်ဖွဲ့တွေကလည်းနောက်ထပ်တိုက်ခိုက်မှုတွေမဖြစ်အောင်စောင့်ကြားနေကြပါတယ်အီရတ်နဲ့ဆီးရီးယားနိုင်ငံတွေမှာလေကြောင်းစစ်ဆင်ရေးတွေကိုတုံ့ပြန်တဲ့အနေနဲ့ပဲရစ်မြို့တော်ကနေရာ6နေရာမှာဇက်တိုက်ဆိုလိုတိုက်ခိုက်မှုတွေကြောင့်လူပေါင်း129ယောက်ထက်မနည်းသေဆုံးခဲ့တဲ့လို့ရဟာသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုတဲ့အကြောင်းကိုစနေနေ့မှာပဲ IS အဖွဲ့ကကြေညာခဲ့တာပါပြင်သစ်နိုင်ငံနဲ့ပြင်သစ်ကိုထောက်ခံသူတွေဟာသူတို့အဖွဲ့ကပြစ်မှတ်ထားတဲ့စီးရင်နဲ့ထိတ်ဆုံးနေရာမှာရှိနေတော့မယ်လို့လည်းဖော်ပြထားပါတယ်အာရဗ်နဲ့ပြင်သစ်ဘာသာနဲ့နဘာသာရည်သားထားပြီး IS အဖွဲ့ကိုထောက်ခံတဲ့ internet online တွေကဖြန့်ဝေခဲ့တဲ့ကြေညာချက်အစစ်မှန်ဟုတ်မဟုတ်ဆိုတာကတော့ချက်ချင်းတည်ပြလို့မရသေးပါဘူးတိုက်ခိုက်မှုကြောင့်လူပေါင်း200လောက်ထိခိုက်ဒဏ်ရာရခဲ့တဲ့အထဲမှာ American လူမျိုးတချို့လည်းပါဝင်တယ်လို့ American နိုင်ငံသားရဲ့ဌာနကပြောပါတယ်တောက်ကြာနေက Paris မြို့မှာအကြမ်းဖက်သမားတွေရဲ့ပြစ်ခတ်ဘုံခွဲတိုက်ခိုက်မှုဖြစ်ရနောက်ပိုင်းပြည်သစ်နိုင်ငံနဲ့အတူတရားထက်ရည်တည်နေတဲ့အကြောင်းကမ္ဘာကောင်းဆောင်တွေကလည်းထုတ်ဖော်ပြောဆိုလိုက်ပါတယ်ဆီးရီးယားရဲ့အနာကနိုင်ငံရေးအကြောင်းဆွေးနွေးဖို့အတွက်ဩစတြေးလျနိုင်ငံမြို့တော်ဗီယက်နမ်မှာရောက်ရှိနေကြတဲ့ကမ္ဘာအင်အားကြီးနိုင်ငံကောင်းဆောင်တွေကလူပေါင်းများစွာထိခိုက်သေးဆုံးခဲ့ရတဲ့ပဲရစ်မြို့တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့တုံ့ပြန်လိုက်ပါတယ
်သတင်းချင်းချုပ်ကိုရှားဖောင်ကြင်ညာပေးခဲ့ရဖြစ်ပါတယ်ဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Skip 6ဖြစ်ပါတယ်ကျမနောင်လည်းဖိုင်ပါ VOA American အတန်ရဲ့သတင်းခွင်နေမနေ့ပတ်အစီအစဉ်ကိုတော့မြန်မာစံတော်ချိန်6နာရီမှနားဆင်နိုင်ရမှာပါရှင်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.